Welcome to the Voice of America in Burmese.
Mingla nyane kema taw taw shin mya shin. American pi daw so myo Washington DC ga ne VOA Myanmar bai season ye 2015 khu ne November 29 ye tanin ngwe ne nyane khin 6 na ya ne 9 na DC season ni ko line to meter 7925 ro ga ne tat yai chaw le ni ba bi shin.ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်ွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါဒီကနေ့ထိတ်တန်းရောက်သတင်းတွေထဲမှာတော့တူရကီလုံခြုံရေးတပ်ကပြစ်ချခဲ့တာကြောင့်ထိဆုံးခဲ့ရတဲ့ရုရှားလေယာဉ်မှုရဲ့ရုပ်အလောင်းကိုဒီကနေ့ပြန်ပြီးတော့ပို့ဆောင်ပေးနေပါတယ်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်ပြီးသတင်းအချက်အလက်ရယူတဲ့အစီအစဉ်တွေကိုအမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကရက်ဆိုင်လိုက်ပြီးဖြစ်ပါတယ်မနေ့ပြန်မှာချင်းပမဲ့ကုလရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံအကျိုးဖြစ်ကမ္ဘာတလောရာသီဥတုပြောင်းလဲမှုဆိုင်ရာလူမှုလှုပ်ရှားမှုတွေကိုဆောင်ရွက်နေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။အစိုးရတင်လက်ထက်မှာတရားဥပဒေစိုးမိုးရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းအပြင်ဒုက္ခသည်တွေအရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ NLD ပါတီထိပ်ပိုင်ကောင်းဆောင်သူဦးဖြစ်တဲ့ဦးညာဝင်းကပြောပါတယ်
။မပြပါပါကြည့်ဒုက္ခသည်တွေဒီနောက်အစိုးရတက်ထက်မှာဘလို့များဆက်ပြီးဟောပြင်မယ်ဆိုတဲ့အနေထားကိုပြတဲ့ခါမှာတော့အကယ်ဦးညာဝင်းကတော့ဒီချိန်မှာတော့အစိုးရမဟုတ်သေးဒါပေမဲ့သူတို့အစိုးရတက်လာတဲ့ခါမှာဒီပါရောဒုက္ခသည်မှနိုင်ငံသားတွေကို
အပြည့်စုံတော့တဲ့တွင်ပြီးမှတင်ပြသွားဖို့ရှိပါတယ်။ဒါ့အပြင်ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲရီပေါ်ဒေါအောင်ဆန်းစုကြည်ကဘလို့စီကံတမတ်ချက်တွေတတိပေးချက်တွေချမှတ်မလဲဆိုတာနဲ့မြန်မာနိုင်ငံဆက်မှုအတင်းချုပ်ကရောလာမယ့်အစိုးရတင်မှာမြန်မာစီးပွားရေးနဲ့ပတ်သက်လို့ဘလို့အချက်တွေကိုမျှော်မှန်းထားတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အပြောင်းအလဲမှာလူငယ်တွေဖက်ကရောဘာအပြောင်းအလဲတွေလုပ်ကြမလဲဆိုတဲ့တဲ့တွင်တွေကိုတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းအစီအစဉ်တွေမှာတော့တွေးဆုံမင်းမြန်ခန့်နဲ့တခြားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့တင်းငွေနဲ့နောက်ဆုံးရတဲ့တင်းတွေကိုမတင်ငေးထိုင်တဲ့အမမိုးဖြူတို့ကပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့တင်းဘက်ကတူရကီလုံခြုံရေးတပ်ကနေပြစ်ချခဲ့ပြီးတဲ့နောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှုတစ်ဦးရဲ့ရုပ်အလောင်းကိုပြန်လည်ပို့ဆောင်နေတယ်လို့တူရကီကဒီကနေ့ပြောပါရယ်။ရုရှားလေယာဉ်မှုရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့တင်းငွေနေ့ကတူရကီနိုင်ငံကိုတည်ယူခဲ့ပြီးအော်သိုရိုခရီးယန်ထုံးစံအစင်လာတိုင်ဆောင်ရွက်တယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးအာမက်ဒါဗူတိုဂလူကပြောပါရယ်။လေယာဉ်ပြတ်ကျခြင်းအတွင်းရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကဒုတိယလေယာဉ်မှုကိုကယ်တင်နိုင်ခဲ့ပေမဲ့ရုရှားစစ်သားတအုပ်ကိုတော့ကယ်တင်ဖို့ကြိုးစားဆင်မှာပဲတည်ဆုံးခဲ့ရတာဖြစ်ပါတယ်။လေယာဉ်ကတော့ဆီးရီးယားတပုံတွေထိမ့်ချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အင်္ဂါနေ့ကပြတ်ကျခဲ့တာဖြစ်ပါတယ်။လေယာဉ်ပြန်တမ်းမှုလမ်းကြောင်းနဲ့ပတ်သက်ပြီးတော့တူရကီနဲ့ရုရှားတို့ကြားမပြေမလည်ဖြစ်နေသေးပါရုရှားလေယာဉ်ဟာတူရကီဝင်ဟင်ပိုင်းနဲ့ထဲကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီကပြောဆိုနေပြီးရုရှားတို့ကတော့ဆီးရီးယားပိုင်းနဲ့ထဲကနေဘယ်တော့မှမထွက်ဘူးဆိုပြီးတော့ငြင်းဆန်နေတာဖြစ်ပါတယ်။မနေ့စနေနေ့ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီကိုစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုအမိန့်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုအရာတူရကီထုတ်ကုန်တချို့ရုရှားကိုတင်သွင်းခွင့်ပိတ်ပင်လိုက်ပြီးရုရှားနိုင်ငံတွင်းကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေအပေါ်မှာတက်ရောက်မှုတွေရှိစေမဲ့ရုရှားနိုင်ငံတွင်းကတူရကီတို့ရဲ့အလို့အကိုင်းတွေကိုစာချုပ်သက်တမ်းတိုးခွင့်ကန့်သတ်လိုက်ပါတယ်ရှင
်။ American ဘုအစိုးရအနေနဲ့တန်းနဲ့ချီတဲ့ American နိုင်ငံသားတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်တရင်ချက်လက်ကောက်ယူစုဆောင်တဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ American မျိုးသားလုံခြုံရေး Agency ရဲ့ Contract ဝန်ထမ်း Edward Snowden လုပ်ခဲ့တဲ့ရှုပ်ဝဲအစီအစဉ်ကိုပိတ်သိမ်းပြီးတဲ့နောက်သဘောထားကွဲလွဲမှုတွေဖြစ်လာပြီးတော့အဲ့ဒီနောက်ဆုံးမှာဒီလုပ်ငန်းကိုအခုလိုဆုံးသတ်လိုက်တာဖြစ်ပါတယ်။ American မျိုးသားလုံခြုံရေး Agency NSA ရဲ့ Metadata လို့ခေါ်တဲ့မှတ်တမ်းအစီအစဉ်အကြီးကဲကဌာနရဲ့လုပ်ငန်းစဉ်မှာပို့ပြီးတော့တင်းကျပ်လုံခြုံတဲ့နည်းလမ်းတွေကိုအစားထိုးသုံးဆွဲလိုက်ပြီလို့တောက်ချာနေကကြီးညာချက်ထုတ်ပြန်ပါတယ် NSC ကဒီအစီအစဉ်ကိုအဆုံးသတ်ပြီးတဲ့နောက် skill back အစီအစဉ်သစ်နဲ့အစားထိုးခဲ့တာဖြစ်ပါတယ်ဒါကြောင့် American နိုင်ငံရဲ့လွတ်လပ်ခွင့်ဆိုင်ရာဥပဒေအရအစိုးရက metadata မှတ်တမ်းကနေတယ်လီဖုန်းသတင်းအချက်အလက်တွေကိုရယူခြင်းနဲ့ဆိုရင်သက်ဆိုင်ရာတယ်လီဖုန်းကုမ္ပဏီကကိုယ်ပိုင်သတင်းအချက်အလက်တွေကိုစစ်ဆေးဖို့တောင်းဆိုရမှာဖြစ်ပါတယ်အဲ့ဒီလျှောက်လွှာတဲ့မှာအစိုးရကသက်ဆိုင်ရာပုဂ္ဂိုလ်ရဲ့လိပ်စာဒါမှမဟုတ်အကောင့်အစတွေတိကျတဲ့အချက်ကိုအခြေခံပြီးတည်င်းအချက်လက်တွေကိုလက်တွေ့ကြကြအကန့်အသတ်နဲ့ရယူရမှာဖြစ်ပါတယ်။အဲ့ဒီစနစ်တကျအမေရိကန်ပြည်ထောင်စုအနေနဲ့တစ်ဖက်မှာနိုင်ငံသားတွေရဲ့ပုဂ္ဂလိကဆိုင်ရာအကာအကွယ်ပေးမှုကိုပိုအားကောင်းစေပြီးတစ်ဖက်မှာလည်းနိုင်ငံထဲမှာနေတဲ့လူတယောက်နဲ့ပြည်ပမှာနေတဲ့အကြမ်းဖက်သမားတွေကြားကဆက်သွယ်မှုတွေကိုဖော်ထုတ်နိုင်မှာဖြစ်တယ်လို့အမျိုးသားထောက်လှမ်းညွှန်ကြားမှုရုံးကပြောဆိုပါတယ်။ကျန်းဖက်သမားတွေရဲ့ချင်းချောက်မှုကိုရောပုဂ္ဂလိကလွတ်လပ်ခွင့်ဆိုင်ရာမျှော်လင့်ချက်ကိုရောရောပါစီမှာမဟုတ်ဘူးလို့ညင်ညာချက်မှာဖော်ပြပါတယ်ဒီစီစဉ်တဲ့ပတ်သက်လို့ January လကအမေရိကန်သမ္မတဥပမာက စီစဉ်ကိုအဆုံးသတ်မယ်လို့ပြောပြီးတော့ဂျွန်လမှာကွန်ဂရက်လွှတ်တော်ကကန့်ကွက်ခဲ့ပေမဲ့6လတာဆက်လက်ဥဆောင်မှုတက်တန်းကစနေနေ့ညမတိုင်ခင်ကုန်ဆုံးသွားခဲ့တာဖြစ်ပါတယ်
။ Syria နိုင်ငံမြောက်ပိုင်းမှာ Russia တို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ40လောက်ဒဏ်ရာရရှိခဲ့တယ်လို့ Syria ရဲ့တက်ကြွလှုပ်ရှားသူတို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။လူစီကားရာဈေးကိုထိမှန်ခဲ့တာလို့သတင်းတွေကဖော်ပြပါတယ်။လေကြောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာအဝေးကအစ်တလီခရိုင်အတွင်းကအာရီဟာမြို့ကိုထိမှန်ခဲ့တာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်အခြေစိုက်ဆီးရီးယားရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒီဒေသမှာတော့အယ်ခိုင်ဒါကွန်ရဲ့နူစရာတပ်ဦးအပါအဝင်အစ္စလာမ်မြေအစွန်းရောက်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားတာဖြစ်ပေမဲ့အစ္စလာမ်မြေအစွန်းရောက် ISIS တွေလှုပ်ရှားရာဒေသတော့မဟုတ်ပါဘူး။စက်တင်ဘာလကစတင်ခဲ့တဲ့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့လေကြောင်းထိုးစစ်တွေဟာအစ္စလာမ်မြေအစွန်းရောက် ISIS တိုက်ခိုက်ရေးသမားတွေကိုပစ်မှတ်ထားတိုက်ခိုက်ဖို့မဟုတ်ဘဲဆီးရီးယားသဘုံတွေကိုပစ်မှတ်ထားတိုက်ခိုက်ဖို့အတွက်ရုရှားတို့ကဆင်နွှဲနေတာဖြစ်တယ်ဆိုပြီးအမေရိကန်နဲ့တခြားမဟာမိတ်တပ်ဖွဲ့တွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင်။
ပေါ်ပြမင်းကြီး Francis ဟာဒီကနေ့တနင်္ဂနွေနေ့မှာအာဖရိကအလဲပိုင်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ Pope Francis ရဲ့ခရီးနဲ့ပတ်သက်ပြီးခရစ်ယာန်နဲ့မွတ်စလင်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြားနှစ်နယ်ချီပျက်စီးရိုရင်းခဲ့ရတဲ့အာဖရိကအလဲပိုင်းဒေသအတွက်အပြောင်းလဲဖြစ်ဖို့ပြည်သူတွေကမျှော်လင့်ချက်တွေရှိနေပါတယ်။ပေါ်ပြမင်းကြီးကိုပြည်သူတွေကငြိမ်းချမ်းရေးတမန်တော်အဖြစ်နဲ့ရှုမြင်ကြတယ်လို့ Pope Francis မရောက်ခင်သမ္မတ Catherine Samba Panzer ကပြောဆိုခဲ့ပါတယ်။အာဖရိကလေပိုင်းဒေသဟာ2013ခုနှစ်မတ်လကသမရဟောင်းဖရန်ကွစ်ဘိုဇီစ်ကိုယာရုကဖျောက်ချခဲ့တဲ့ဆလီကာမွတ်စလင်သဘုံအဖွဲ့ရဲ့အကြမ်းဖက်မှုတွေဖြစ်ချိန်ကစပြီး၃နှစ်နီးပါးအကြမ်းဖက်မှုတန်းခံစားခဲ့ရတာဖြစ်ပါတယ်။ဆလီကာအဖွဲ့ရဲ့တပ်ဖြတ်မှုတွေကြောင့် Anti-Balaka လို့ခေါ်တဲ့ခရီးယန်စစ်သွေးကြွအဖွဲ့ပေါ်ပေါက်လာခဲ့ပြီးတော့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။
အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံသမိုင်းရဲ့အပွင့်လင်းဆုံးကျင်းပတဲ့ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်တွေသမ္မတသစ်နဲ့လွှတ်တော်သစ်ကိုမဲပေးရွေးချယ်နေကြပါတယ်။မဲဆန္ဒရှင်ပြည်သူ၅သန်းတို့အနေနဲ့သမ္မတလောင်း၁၄ဦးတို့တည်းကစိတ်ကြိုက်တဦးရွေးချယ်မဲပေးခွင့်ရှိနေပြီးရွေးကောက်ပွဲကျူကာလထုံးကတော့ဘယ်သူအနိုင်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းမရှိဘူးလို့သုံးသပ်သူတို့ကပြောဆိုထားတာပါ။ကိုစလဲလောင်းတူကမဲရီအတွက်50ရာခိုင်နှုန်းကျော်မရခဲ့ရင်တော့ဒုတိယကြိမ်ရွေးကောက်ပွဲကိုထပ်ပြီးကျင်းပရမှာဖြစ်ပါတယ်။နိုင်ငံကို28နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းဘလက်စီကွန်ပိုရီကတော့သမ္မတတက်တန်တိုးနိုင်အောင်ပြီးခဲ့တဲ့နှစ်ကအခြေခံဥပဒေကိုပြင်ဆင်ဖို့စ조사ခဲ့တာကြောင့်လူမှုဆန္ဒပြပွဲတွေထွက်ပေါ်ပြီးယာရုကဖျောက်ချခံခဲ့ရပါတယ်။ဖျောက်ချခံသမ္မတကွန်ပိုရီရဲ့နေရာကိုအစားထိုးခဲ့တဲ့ယာရီအစိုးရကအော်တိုဘာလမှာရွေးကောက်ပွဲကျင်းပနိုင်ဖို့စီစဉ်ခဲ့ပြီးမယ်ဆင်အာနာသိမ့်မှုကြောင့်ရွေးကောက်ပွဲကျင်းပမယ်အရေးဆိုင်ငံ့ခဲ့ရတာဖြစ်ပါတယ်။အခုရွေးကောက်ပွဲရဲ့အစအဦးရလတ်တွေကတော့မနေ့ဖြန်တနင်္လာနေ့ကစပြီးတော့ထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင်။
အမေရိကန်တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်2015ခုနှစ်ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့အတွက်Getting to Zero လို့ခေါ်တဲ့ယောဂဖြစ်ပွားမှုပပျောက်ပြီး၃ညအထိရောက်ရေးဦးတည်ဆောင်ရွက်ချက်အရ2000ခုနှစ်ကစပြီးတော့ယောဂကုသမှု35ရာခိုင်နှုန်းရော့ချလာအောင်ဆောင်ရွက်ပြီး2004ခုနှစ်ယောဂဖြစ်မှုအမြင့်ဆုံးအချိန်ကစကြည့်ရင်ယောဂကြောင့်သေဆုံးမှု42ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုပါတယ် HIV AIDS ယောဂတိုက်ဖျက်ရေးအတွက်ဆောင်ရွက်ခဲ့တဲ့ခရီးတစ်လျှောက်ယောဂရှိသူတွေရဲ့သွေးထဲကကုသပိုးပမာဏရော့ချပြီးတခြားသူတွေကိုယောဂမကုအောင်ဆေးဝါးကုသနိုင်ပြီးသင့်လျော်တဲ့ဆေးကုသမှုတွေနဲ့ HIV ယောဂရှိသူတွေတက်တန်းပိုးရှိအောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။နေ့စဉ်ဆေးတလုံးတောက်ခြင်းအပြင် HIV ယောဂပိုးမရှိသေးသူတွေကိုယောဂကုသမှုကနေအကာအကွယ်ပေးနိုင်တယ်လို့ American ကုသယောဂထိန်းချုပ်ရေးဌာနကြီးကပြောဆိုပါတယ်။ဒီယောဂပိုးနဲ့ပတ်သက်ပြီးအချို့အကွေ့တစ်ခုဖြစ်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ HIV AIDS ဆိုင်ရာယောဂသုတေသနလုပ်ငန်းတွေနှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့အမျိုးသားကျန်းမာရေးဖွဲ့ NIH ကဒေါက်တာအန်သိုနီဖော့စီကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာ HIV ယောဂဆွဲကပ်နေသူပေါင်း38တန်းရှိတဲ့အထက်ကတစ်နှစ်ကိုလူတစ်တန်းလောက်သေဆုံးမှုရှိပြီးနှစ်တန်းလောက်ယောဂကုသတဲ့တန်းခံစားနေရပေမယ့်အာဖရိကတောင်ပိုင်းနဲ့အောက်ပိုင်းဒေသတွေမှာယောဂတိုက်ဖျက်ရေးအတွက်တိုးတက်အောင်မြင်မှုတွေလည်းတွေ့ရှိခဲ့ပါတယ်ရှင်။
ပြင်းထန်နိုင်ငံ Barrett's မြို့တော်မှာနိုဝင်ဘာလ30ရက်နေ့ချင်းပပဲရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမှာထိရောက်တဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်တစ်ခုပေါ်ပေါက်လာရေးဖိအားပေးတဲ့အနေနဲ့ကမ္ဘာတစ်လုံးမှာချီတက်တောင်းဆိုမှုတွေဆင်နွှဲနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတဘာဝပတ်ဝန်းကျင်ရေတက်ချွာလှုပ်ရှားသူတွေဒီကနေ့မှပဲဓာကာမြို့တော်မှာလူလူစုဝေးချီတက်ပွဲတရက်ကိုပြုလုပ်ခဲ့ကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းရေးအလေးထားဆောင်ရွက်ဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ Paris မြို့မှာကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာဖန်လုံအိမ်ဓာငွေရှော့ချရေးပေါ်သဘောတူညီချက်တရက်ထွက်ပေါ်လာရေးကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတဲ့ကမ္ဘာတစ်လွှားလူလူလှုပ်ရှားမှုအဖြစ်ဩစတြေးလျနိုင်ငံ Sydney မြို့မှာလည်းဒီကနေ့တတိယမြောက်နေ့အဖြစ်တင်းနှင်းကနေနဲ့မှာတောင်းနဲ့ချီတဲ့လူတွေစုဝေးချီတက်ခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယာနဲ့ချီတဲ့လူဝေးစုဝေးချီတက်ခဲ့ပြီးရုပ်ကျွင်းလောင်စာစီအပေါ်မှီခိုးမှုကိုရှော့ချဖို့ပြန်ပြင်းမဲ့စွန့်အင်ကိုစတင်အသုံးပြုဖို့နဲ့တစ်တောတွေနဲ့မြေလွတ်မြိုင်းတွေပေါ်မှာစောင်းစီစိုက်ခင်းတွေတိုးချက်စိုက်ပျိုးမှုကိုရပ်တန့်ဖို့အစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတို့မှလည်းယာနဲ့ချီတဲ့ပြည်သူတွေလူလူစုဝေးပွဲကျင်းပခဲ့ပါတယ်။မနေ့ဖြန်တနင်္လာနေ့မှာတော့ပြင်သစ်နိုင်ငံ Paris မြို့တော်ကယာသီဥတုပြောင်းလဲခြင်းဆိုင်ရာကုလသမဂ္ဂညီလာခံမှာတော့အမေရိကန်သမ္မတတရုတ်သမ္မတအိန္ဒိယဝန်ကြီးချုပ်ရုရှားသမ္မတတို့အပါအဝင်နိုင်ငံပေါင်း150ကျော်ထုကခေါင်းဆောင်တွေတက်ရောက်ဖို့ရှိပြီးပထမဆုံးကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်တရက်ချမှတ်နိုင်ရင်ဆွေးနွေးကြဖို့ရှိပါတယ
်။တရုတ်နိုင်ငံရှဟင်းမြို့တော်ဟွမ်ဂူးမြစ်ကမ်းမှာခရစ်စမတ်ဖို့ဖို့စန်တာကလော့ဝတ်ဆောင်ဝတ်ထားတဲ့ထောင်ထဲချီတဲ့လူတွေဒီတနင်္ဂနွေနေ့မှာအပြေးပြိုင်ပွဲဆင်နွှဲကြပါတယ်။ဒီအပြေးပြိုင်ပွဲကရတဲ့ရန်ပုံငွေကိုလူခေမီယာသွေးရနေရောကခန်းစားနေရတဲ့ကလေးငယ်တွေကိုလှူဒါန်းမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. The Ningwe ne nyan ne khin thait tan yaw tadin nwe go ma tin ngi thai ne ma mo phyu ro ga pyo pya pe khe da ba shin. VOA ga ne khu thau lwin pe ne de season nwe go internet sa myan na burmese.voanews.com ma lwin ne de chain ne tapyai ne dai yai na sin nai ma de. Akhu ro tadin saung ma re go sat tai tin pya pe twa ba me.အစိုးရတက်လက်ထက်လုပ်ငန်းစဉ်တွေထဲတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးဖော်ဆောင်ရေးအပါအဝင်ဒုက္ခသည်တွေရေးဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းဂျပန်ရောက် NLD ပါတီထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ဦးညာဝင်းကဂျပန်ရောက်မြန်မာနိုင်ငံသားတွေကိုပြောဆိုလိုက်ပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေဖက်ကလည်း NLD ဦးဆောင်တဲ့အစိုးရတက်အပေါ်သူတို့အကူအညီဆောင်ရွက်ပေးနိုင်တာတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်အကျင်းနဲ့ပတ်သက်ပြီးမေးမြန်းဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုတော့မတ်ဆူမုံကဆက်သွယ်စုံစမ်းတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရအသစ်ဖွဲ့စည်းနိုင်မဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုကော်မတီဝင်တဦးဖြစ်သူဦးညံဝင်းဟာဂျပန်အစိုးရရဲ့ဖိတ်ခေါ်ချက်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေချိန်ဒီကနေ့နိုဝင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပါတယ် NLD ဦးဆောင်တဲ့အစိုးရအသစ်ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဦးညံဝင်းကရှင်းလင်းပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရောက်မြန်မာတဦးဖြစ်တဲ့ဦးကျော်သူကအခုလိုပြောပြပါတယ
်ဒီအစိုးရလက်ပြောင်းပဲနေထားတော့ပေါ့နော်အစိုးရပေါ့နော်နောက်တစ်ခုကတော့ဒီဥပဒေအရနဲ့ပတ်သက်ပြီးပုံမှန်မှာစစ်တပ်ကိုတရားစီရင်တဲ့ဘိုင်နဲ့ပြည်သူ့ကိုတရားစီရင်တဲ့ဘိုင်ကွဲနေတဲ့နေထားတော့ပေါ့နော်ဥပဒေအရဘိုင်တော့နောက်တိုင်းသားဒေသတွေကအရင်ကိစ္စတော့နောက်အခုအစီအညီညာပေါ်ဆက်တွေပါတော့ပေါ့နော်နောက်ဆုံးတစ်ခုကတော့ရင်ဂျာတန်ဂါလီတို့လို energy policy ပေါ့နော်အဲ့ဒါလည်းမပြီးပါဘူးသူပြောတဲ့အနေအထားကိုလည်းအားလုံးကရှင်းတဲ့အနေအထားရှိတာပေါ့နော်ဒီတိုင်းသားတိုင်းသားတယောက်သူတို့နယ်မြေဒေသတွေနေတိုင်းတော့ federal ပြည်ထောင်စုနေတိုင်းဟောအခုဆက်နေပြီးဖြစ်ပေါ်နေတဲ့ဖြစ်ပွဲနေတာပါနဲ့အဲ့ဒါလည်းမပြီးတာပေါ့နော်ဒီကတော့နောက်တစ်ခါဒီနေတိုင်းလုပ်ငန်းစဉ်တွေမှာ energy ကနောက်ထပ်ဒီတိုင်းပဲဆက်သွားမလားနေတာတော့နောက်တော့ energy ရဲ့ဘူဝါဒတွေလည်းမပြီးတဲ့အနေအထားရှိပါတယ်မပီပါပါစီတော့ကတည်းကဒီနောက်ဆိုရတဲ့ထက်မှမလို့အများဆက်ပြီးဟောပြင်မယ်ဆိုရင်နေထောင်ပေးတဲ့ခါမှာတော့အကယ်ဥညာဝင်ကတော့ဒီအခုချိန်မှာတော့ဆိုရမဟုတ်သေးဒါပေမဲ့သူတို့ဆိုရတက်လာတဲ့ခါမှာဒီပြပရောက်ဒုက္ခတွေမှာနိုင်ငံသားတွေကိုဒီထက်ပိုပြီးစောင့်ရှောက်မယ်ပေါ့နော်ဥမာထိုင်းနဲ့ဥမာစင်ကြောပေါ့နော်အဲ့လိုပဲမာနိုင်ငံနေနဲ့နေဆက်တွေသားတွေကိုနေဆက်တွေသားမှာရုံးကနေဖွင့်ပြီးမာနိုင်ငံသားတွေစောင့်ရှောက်မယ်ဆိုရင်ပိုပြီးအဆင်ပြေမယ်ကြောအဲ့တော့နောက်တစ်ခါသူတို့နောက်ပိုင်းတက်လာမယ်ဆိုရအနေနဲ့အဲ့လိုနိုင်ငံသားတွေကောက်ွယ်ပြီးဒီထက်ပိုပြီးပေါ့အောက်ဆောင်ပြည်တို့စီစဉ်ထားနေတော့လည်းသူရှင်းပြပါပါမ
ယ်။ဦးညံဝင်းနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဦးအောင်ထွန်းလင်းကလည်းအခုလိုမျိုးရွေးကောက်ပွဲအပြီးအနိုင်ရပါတီခေါင်းဆောင်တဦးရောက်ရှိလာတဲ့အပေါ်မှာဝမ်းသာကြိုဆိုကြပြီးတော့ဦးညံဝင်းဘက်ကဂျပန်ရောက်မြန်မာနိုင်ငံသားတွေတည်လို့တဲ့အချက်တွေရှင်းလင်းပြခဲ့တဲ့အပေါ်ကျေနပ်မှုရှိပါတယ်လို့ပြောပါရယ်။
သူတော်တော်ပုံမှန်နေနေလေးပြောပါရယ်ဒီဘက်သာသာလေးပြောပါရယ်ကျွန်တော်တို့ နော်တို့လည်းရှိပါတယ်ခင်ဗျဒီဆိုရဖိတ်ခေါ်တဲ့စီစဉ်နဲ့လာတဲ့အချိန်မှာကျွန်တော်တို့ဒီလိုခုကျွန်တော်တို့ဒီအချိန်ပေးပြီးတော့ဗောနော်သူမအားတဲ့ခင်ဗျာဒေါက်တာတော့ကျွန်တော်သူ့ကိုလည်းအရင်အားနာပါတယ်အသက်ကြီးတဲ့လူကြီးတယောက်ဒီချွားဆိုရာသီဥကလည်းအေးနေပြီလေအဲ့ချိန်မှာသူလာပြီးတော့ကျွန်တော်တို့နော်တို့တို့တွေကပြောဆိုသွားတာလေတကယ်မိသားစုဝင်တယောက်တွေ့ရတွေ့ပါလေအခုအဲ့လိုခံစားပါခင်ဗျာကျွန်တော်တို့အဓိကခိုင်ပြောနေကြတော့ဒီတိုင်းရင်းသားဒေသတွေနဲ့ဟိုပြည်ကကိစ္စတွေဗောနော်သူအဲ့ဒီကိစ္စတွေသူတို့အဓိကထားပြီးတော့အမျိုးသားညာဆေးကိစ္စလည်းထောက်ရနေသလိုဒီသူဟာဒီနိုင်ငံရေးအကျဉ်းသားလုံးယောက်ကြီးမာလေသူကျွန်တော်တို့မေးတဲ့မြန်တဲ့ချိန်မှာတော့နော်ဒီဖိုင်လက်ရှိမြန်မာနိုင်ငံကနိုင်ငံရေးကျင်းစာတွေအများကြီးရှိနေသေးတဲ့ကိစ္စကိုသူတို့အဓိကထားပြီးကိုင်ဆယ်ဆောင်ရွက်မယ်ဆိုတာကိစ္စမျိုးပေါ့နော်ကျွန်တော်ဒီဟာအဓိကကြားရင်တဲ့ချက်လေးပြောသားပါတယ်ခင်ဗျာ
အရင်ဆိုရလက်ထက်တွေတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတကာမှာ NLD လွတ်မြောက်နယ်မြေဌာနခွဲတွေအဖြစ်ရပ်တည်ပြီးဒီမိုကရေစီရဲ့လှုပ်ရှားဆောင်ရွက်ခဲ့ကြပေမဲ့လို့အခု NLD အဆိုရလက်ထက်နိုင်ငံတကာရောက်ပါတီဝင်တွေဘလို့ရပ်တည်ဆောင်ရွက်တင်တယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဥအောင်ထွန်းလင်းကအခုလိုပြောပြပါတယ်
နိုင်ငံရေးအခြေအနေတခုကခုဒီ NLD ကတက်သွားပြီဆိုပြောင်းလဲသွားပြီဆိုလားအဲ့ဒါဆိုတော့ကဒီအပြင်မှာရှိနေတဲ့အဖွဲ့အစည်းတွေပေါ့နော်အဲဘလို့ရပ်တည်ကြမယ်နောက်ပြီးတော့ဒီ NLD LA ဆိုတဲ့အဖွဲ့တွေရှိရမလားကျွန်တော် Liberty Area လွမြောက်နေပြီပေါ့နော်အဲ့တော့အဲ့ဒီအဖွဲ့တွေဘလို့ရပ်တည်ကြမလဲဆိုတိုင်းဟာအဓိကကျွန်တော်ကတော့ဒီမှာကျွန်တော်နားဆောင်ရတာအဲ့ဒါလေးတော့ကြိုက်ပါတယ်အပြည့်လို့ဆိုတော့ NLD ဆိုတာကလောဆယ်ကျွန်တော်မြန်မာနိုင်ငံမဲလဲနိုင်သားကြီးပေါ့နော်ဒီလွမြောက်နေပြီဆိုတဲ့စကား LA ဆိုတဲ့စကား Liberty Area ဆိုတော့မလို့ရတော့ဘူးဆိုတဲ့ပါတယ်ပေါ့နော်အဲ့တော့ဒီမှာရှိတဲ့အဖွဲ့အစည်းတွေအဲ့ရပ်တည်မှာဆိုရင် unit တခုစီပေါ့နော်ဗန်နိုင်ငံမှာရှိတဲ့ဟာပေါ့ unit ဗန်နိုင်ငံမှာရှိတဲ့ unit တခုဆိုအဲ့လိုမျိုးရပ်တည်တာကောင်းပါတယ်ဆိုအဲ့ဒီစကားလေးကိုကျွန်တော်တော့စိုက်လို့မှတ်ထားတာပါခင်ဗျာ
ဥညာဝင်းဟာတိုကျိုမြို့မှာရှိတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့မနက်ပိုင်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်ခရီးဆက်ပြီးတော့ကျိုတိုမြို့တော်ဟောင်းကိုသွားရောက်มาပါကျိုတိုတက္ကသိုလ်မှာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်သူတေတနာလောက်ခဲ့စဉ်တော့ကနေရာတွေကိုသွားရောက်လေ့လာมาဖြစ်ပြီးကျိုတိုတက္ကသိုလ်မှာပညာသင်နေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဒီနောက်မှာတော့တိုကျိုမြို့ကိုပြန်လာมาဖြစ်ပြီးဂျပန်နိုင်ငံကနေဒီဇင်ဘာလ3ရက်နေ့မှာပြန်ဖို့လက်တလောစီစဉ်ထားတယ်လို့သိရပါတယ်ရှင်
မဆုံမွန်တင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစလဲရီအပေါ်ပါတီကောင်းဆောင်တော်အောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေသတိပေးချက်တွေဟာတချို့အမတ်တွေအတွက်လိုက်နာဖို့အခက်အခဲရှိနိုင်ပေမဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လုပ်ရလို့1990ရွေးကောက်ပွဲအနိုင်ရ NLD ကိုစလဲတဦးဖြစ်ခဲ့တဲ့ဒေါက်တာတင်ဆွေကပြောပါရယ်ဒါအပြင်အိန္ဒိယချင်းအိန္ဒိယနိုင်ငံမှာလည်းထင်ရှားတဲ့တချို့ပါတီတွေထဲမှာပါတီရင်းအလားတူစီကံသတ်မှတ်ကင်တွဲပုံတွေရှိခဲ့တာနဲ့တချို့အိန္ဒိယလွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့လည်းနှိုင်းယှဉ်ပြခဲ့ပါရယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနနာချန်းကပြောပြပါမယ်ရှင်
NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့စနေနေ့ကတွေ့ဆုံချိန်မှာအခရိတ်လိုက်စားမှုကင်းရှင်းစေဖို့အတွက်ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုတွေထက်ကျော်ပြီးတော့ပိုင်ဆိုင်မှုရှိမရှိဆိုတာကိုတက်တန်း၅နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကနေစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတိုးလာတာကိုတွေ့ရင်ပါတီစည်းကမ်းအတိုင်းအရေးယူမယ်အပြင်တီစဲအာဂတိလိုက်စားမှုဥပဒေအရအရေးယူသွားမှာဖြစ်တယ်လို့သတိပေးခဲ့ပါတယ်။ဒါအပြင်အစိုးရတက်ကိုဥဆောင်ဖို့ရှိနေတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လဲစာမွေးပွဲစစ်ဆေးသွားမှာဖြစ်တယ်လို့ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရှိထားရမယ်လို့ပြောဆိုခဲ့တာပါ။ဒေါက်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေဟာအများအမြင်မှာစမ်းနိုင်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာတကယ်ကိုလိုအပ်ချက်တည်းရဖြစ်တယ်လို့1990ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေကပြောဆိုခဲ့ပါတယ်
။ကျွန်တော်မြင်တာကတော့လိုအပ်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီဟာမျိုးမလုပ်ရင်လည်းဘဘာကြီးက EOEO ပေါ့နော်။ဟိုလက်ချမ်းကြီးကနေပြီးတော့ဟိုကောက်အုပ်ကြီးပြောင်းမှုတို့လောက်အဆင့်ပဲဖြစ်မှာဟုတ်။အဲ့တော့တနည်းအားဖြင့်အစအဆုံးနီးနီးပြောင်းရမယ်အတင်ထတ်တရက်ကိုဗမာပြည်ကဖြစ်နေတော့ကဒီဟာလိုအပ်ချက်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ။
ဒါပေမဲ့လို့လေဒေါအောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေကိုပါတီရင်းကိုယ်စားလှယ်တွေအားလုံးကလိုက်နိုင်မယ်ဆိုတဲ့အပေါ်မှာတော့သူကတန်တရာရှိပါတယ်
။အာကျွန်တော်ရာခိုင်လုံးပြည့်လိုက်နိုင်မယ်လို့တော့ကျွန်တော်အာမမခံရဘူးပေါ့နော်။အဲ့လိုယူဆပါတယ်။သို့တော့ကျွန်တော်ပစ်တစ်ဖြစ်တတ်တဲ့ရာခိုင်လုံးအထိကျွန်တော်အမတ်တွေကလည်းစူးစမ်းနိုင်ကြလိမ့်မယ်လို့ယူဆတယ်။တနည်းနောက်တစ်ခါလည်းပဲနောက်လာမယ့်လာမယ့်ပေါ့နော်ငါးနှစ်တစ်ခါဖြစ်ဖြစ်ကြာပြတ်ဖြစ်ဖြစ်ယူခံမဲ့ပုံကိုယ်တွေအတွက်လည်းပဲခုရတော့မှအင်စာလှုပ်ထားမယ်အနေထားတည်းဖြစ်တဲ့အတွက်အခုဟလာရခိုင်တို့တော်တော်များများရအောင်တော့နောက်ဆိုရင်ဒီအကောင့်နဲ့ရခိုင်တို့ဒီဖြစ်လာနိုင်မယ်လို့ NLD ကိုယ်စားလှယ်တွေကကျွန်တော်ယုံကြည်မှုရှိပါတယ
်1990ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကိုအာဏာလွှဲမပေးဘဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အိန္ဒိယချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီအချိန်တော်ကြာနေထိုင်ခဲ့ရတဲ့ဒေါက်တာတင့်ဆွေကလက်ရှိဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံနဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီတချို့ကြာ သူ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံတွေကိုလည်းအခုလိုနှိုင်းရှင်ပြခဲ့ပါလေ
။အိန္ဒိယမှာကပြောရရင်မနစ်ကိုက်လုတ်တဲ့ယူကော့ပွဲကိုကြည့်လိုက်ရင်လူလူကပဲရွေးတယ်လို့ခံတဲ့အမတ်တီဂျားထဲမှာလည်းတမတ်ဖိုးတယ်လို့ပြောရမှာပေါ့နော်။အမတ်တီက၃ယောက်မှာတယောက်ကရာဇဝမှုနောက်ကျောင်းနေနဲ့ရှိခဲ့တဲ့အနေထားလို့ဟိုသူ့တည်တနာတစ်ခုကဟိုတွေ့ရတယ်။အဲ့တော့အဲ့ဒါတွေကိုသူတို့ဘယ်လိုပြုမြင်တယ်လဲဆိုတော့ပြစ်ဒဏ်ပေးမှုခေါ်တာပေါ့နော်အဲ့ဒါကိုရက်ဂျစ်ကန်ဒီလက်ထက်တော့လည်းလုပ်ခဲ့တယ်အမတ်တွေကလည်းဗနေရဲ့တာဝန်ရဆိုင်နေဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကလည်းဒေါ်အောင်ဆန်းစုကြည်နဲ့ဟိုနိုင်ငံကြီးဥတုဥတင်ဦးရဲ့မိမာချက်အပြင်ပေါ့လေအိန္ဒိယနမူနာယူရင်အိန္ဒိယမှာဒီတင်တန်းဆိုတာမျိုးကျွန်တော်တို့ရှိတယ်ခင်ဗျာဒီအော်တိုဒေါ်ရာပါလီမန်တရီဟိုလေ့လာရေးတင်တန်းဆိုတဲ့ဘယူရိုကနေပြီးတော့တင်တန်းနေပေးတယ်ခင်ဗျာအဲ့ဒီမှာဒီကုလသမဂ္ဂမှာပါလီမန်ရဲ့အဓိကကြမှုလွတ်တော်ထဲမှာပြင်ပြဆွေးနွေးမေးမြန်းဤစသဖြင့်ပေါ့နော်နောက်တခါပါလီမန်ရဲ့ကော်မတီမှာလှုပ်ထုတ်သူဤစသဖြင့်အများကြီးပေါ့နော်ဒါတွေလွတ်တော်အမတ်တွေပေးတယ်နောက်တစ်ခုဒီတဲ့ဒီပို့ကြပြက်နာပြောရလို့ရှိရင်လွတ်တော်အမတ်တွေမကောက်ဘူးပေါ့သူတို့နဲ့တွဲပြီးလောရမယ်အုပ်ချုပ်ရေးဘိုင်းဆရာလူတွေရောနောက်တစ်ဆင့်ကပေါ့ဗျာမီဒီယာဘိုင်းကြောင်းသားလူငယ်ဘိုင်းတွေအကြည့်ပါဘာကြောင့်ဆိုအမတ်တွေကြီးတဲ့အလုပ်လုပ်လို့မရတွဲလို့ရမှာဟုတ်တွဲလို့မဲ့ပဲအဖွဲ့အစည်းကဏ္ဍအပြည်ပြည်ရလေအဲ့လိုစွမ်းဆောင်ရည်မြင့်တင်မှုတင်နိုင်နေအထိတူကထည့်ထားတော့ကဒါတပြည်လုံးဒီမိုကရေစီတည်ဆောက်မှုမှာအဲ့ဒီလိုမျိုးတည်ကျလန့်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆတာပ
ါမနေ့စနေနေ့ကရန်ကုန်တောင်ဝင်းနှင်းစီခန့်မှမှာဒေါအောင်ဆတ်စုကြည်က2015ရွေးကောက်ပွဲအပြီးပထမအဦးဆုံးအကြိမ်တနင်္သာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကရားပြည်နယ်တွေကပါတီတွင်အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ5ရက်နေ့ကျရင်တော့မန္တလေး၊စကိုင်း၊မကွေး၊ချင်း၊နာဂ၊ရှမ်း၊တနုအင်းသာပလောင်စတဲ့နေရာတွေကပါတီကိုယ်စားလှယ်တွေနဲ့ပြင်မနာမှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
မနနာချန်တင်ပြသွားတာပါရှင်ခုတော့ရွေးကောက်ပွဲနဲ့လူထုအမြင်ကိုတင်ပြပါမယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားပြန်လည်တင်မြင့်ရင်မှုကိုကင်ဆယ်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားထားပါတယ်ဒီလိုဆောင်ရွက်တဲ့နေရာမှာဘလို့အခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့အပေါ်ပြည်သူတွေရဲ့အမြင်တွေကိုရန်ကုန် VOA သတင်းထောက်မမင်းမြင့်ခိုင်ကရွေးကောက်ပွဲနဲ့လူထုအမြင်အဖြစ်စုံစမ်းတင်ပြထားပါတယ်ရှင်
ရွေးကောက်ပွဲအလွန်နိုင်ငံရေးအခင်းကျင်းချောချောမွေ့မွေ့ပြီးဆုံးသွားဖို့အတွက်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေအမြန်ဆုံးတွေ့ဆုံကြဖို့လူထုကလိုလားပေမဲ့သမရဦးသိန်းစိန်နဲ့သမရကာကွယ်ရေးဦးစီးချုပ်ဘူးချုပ်မူကြီးမင်းအောင်လှိုင်တို့ကဒေါအောင်ဆန်းစုကြည်ရဲ့တွေ့ဆုံဆွေးနွေးရေးကမ်းလှမ်းချက်ပေါ်အချိန်ဆွဲနေသလားဆိုပြီးတန်တရားအမြင်နဲ့စောင့်ကြည့်နေသူတွေလည်းရှိပါတယ်ရွေးကောက်ပွဲအပြီးအမျိုးသားပြည်လည်တင်မြင့်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေမစတင်နိုင်သေးတဲ့အပေါ်ဆိုရင်တလို့စစ်တပ်ရဲ့အခမ်းအနားတော်ကိုနိုင်ငံရေးမှာတရားဝင်အသိမှတ်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာမလားဆိုတာသံတရားရှိတယ်လို့မသိနေဦးကပြောပါတယ
်လက်ရှိအနာရအစိုးရအဖွဲ့ပေါ်မှာရောဒီနောက်တက်လာတဲ့နိုင်ငံပါတီဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာရောကတော့သူတို့ကတော့ဟိုစားရဲအမျိုးသားညီကြားစီရင်နဲ့ပြန်လည်တင်မြှင့်ရေးဆိုရဲလမ်းကြောင်းကိုပေးထားတဲ့အတွက်ဟိုသူတို့နှစ်ဦးနှစ်ဖက်ပြေးလဲတဲ့နည်းနဲ့လောက်သွားမယ်လို့မြင်တယ်။ဒါပေမဲ့နှစ်ဦးနှစ်ဖက်ပြေးလဲတဲ့နည်းဟာကျမတို့အားလုံးမျှော်လင့်နေတဲ့ဟိုဒီမိုကရေစီနည်းဖြစ်ရလားဆိုတာကျမတို့ကတော့စိတ်ပူရဲ့ရှင်။ဒါဆိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီစစ်အာဏာကို legitimacy ပေါ့နော်ဟိုတရားဝင်ခွင့်ပြုထားလိုက်တယ်လို့ဖြစ်နေတယ်လေ။အဲ့တော့ဟိုကာကျော့မြောင်းနိုင်ရဲ့အဖြေမှာလည်းပြောတယ်ဒီသူကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲလုပ်တာပါအဲလို့ပြောတယ်တခါဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲရေးကိုကြားတယ်လုံအောင်မလုပ်နိုင်တဲ့ဟာမျိုးဒီပုံဝင်ပြင်ပြီးကြောက်ထားလိုက်တယ်ဆိုတော့ဟိုဒီဟာကိုကြည့်ချင်းအားဖြင့်အာနာကတော့လွှဲပေးမှာပဲဆိုတော့သူကတရားဝင်ဖြစ်ခွင့်ရှိထားပြီးဖြစ်ပြောင်းအာနာကတော့လွှဲပေးမှာပဲဒါပေမဲ့ဒီ2008အောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာပါမလားဆိုတာကတော့တော်တော်တန်လျာဖြစ်စရာကောင်းနေပေါ့နော
်နောက်တက်လာမယ့် NLD အစိုးရအနေနဲ့ကြုံတွေ့ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟိုအမိုက်ပုံကြီးပေါ့နော်အမိုက်ပုံကြီးကိုရှင်းရမယ့်သူအဖြစ်ပေါ့ဆိုတော့အမိုက်ပုံကိုရှင်းရမယ့်သူဖြစ်တဲ့အတွက်ကြောင့်သူတို့မှလည်းဒီအညစ်အကြေးတွေပေးသွားနိုင်တာပေါ့နော်ဆိုတော့သူတို့ရဲ့စိန်ခေါ်ချက်တအားကြီးပါတယ်ဒါကြောင့်ကျွန်မလူထုတယောက်အနေနဲ့ကျွန်မသူတို့ကိုမဲပေးခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်ဆိုရင်ဟိုဥမာရွှေတောင်ကြီးပေါ်လာဖို့လည်းကျွန်မမမျှော်လင့်ဘူး။နော်ပြည်သူတွေချက်ချင်းနေချင်းညာနေချမ်းသာသွားဖို့လေမမျှော်လင့်ဘူးဒါပေမဲ့တိုင်းပြည်မှာတကယ်ကိုဒီမိုကရေစီစနစ်ကိုဖော်ဆောင်ပါတယ်ဆိုတော့တတိပြချက်မျိုးတော့ကျွန်မမျှော်လင့်နေရှင
်ရွေးကောက်ပွဲရလဒ်ကတော့ပြည်သူတွေမျှော်လင့်ထားတဲ့အတိုင်းဖြစ်ခဲ့ပေမဲ့လက်ရှိအခြေအနေကိုတော့တန်တရားစိတ်နဲ့စောင့်ကြည့်နေသေးပဲလို့စောအာကာအောင်ကပြောပါတယ
်ဒီချိန်မှာပြည်သူတွေအားကိုးရတဲ့လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်း ူလည်းသူ့ဘက်ကသူအတက်နိုင်ဆုံးစူးစမ်းနေတာကိုတွေ့ရတယ်ဒီခါကြုံနဲ့တွေ့ဖို့သမ္မတအင်းနဲ့တွေ့ဖို့เนาะဒီလွှတ်တော်ကသူရွှေမန်းနဲ့တွေ့ဖို့သူကမ်းလှမ်းတယ်ကမ်းလှမ်းတဲ့အခါမှာ positively ပြန်လာတော့ဦးရွှေမန်းတယောက်ပဲလောဆယ်တွေ့ရတယ်ပေါ့เนาะဂျန်နဲ့နှစ်ယောက်ကတော့ဝိလေကြောင်ပဲလုံနေလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့သူတို့မှလည်း blue plan ရှိတယ်မရှိ blue စီစဉ်နေတော့မသိဘူးပေါ့เนาะဒါပေမဲ့ကျွန်တော်တို့ကတော့တန်ကြားစိတ်နဲ့ကြည့်နေတယ်ဦးလက်ရှိရှမ်းပြည်နယ်ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေဦးမယ်ဒီတိုက်ပွဲတွေကတကယ်လိုအပ်တဲ့တိုက်ပွဲလားဖမ်းဆီးလို့လုပ်တဲ့တိုက်ပွဲလားဆိုတော့စီစဉ်မြင့်မြင့်တော့ကျွန်တော်မသိရသေးဘူးဒီအချိန်မှာကျွန်တော်ပြောတယောက်တစ်ယောက်တတ်နေရမယ်ဒီကြီးစံနေနဲ့ဒီစစ်ဘေးဒုက္ခတွေကိုဖမ်းဆီးနေရမယ်အချိန်မဟုတ်တော့ငင်းငိုင်းမှုတစ်ခုဥတည်နေရမယ်အချိန်မှာဒါမျိုးတွေဖမ်းဆီးနေလို့ပဲကျွန်တော်ထင်တယ်တကယ်မလိုအပ်တဲ့တိုက်ပွဲတွေဖြစ်တဲ့ဒီတိုက်ပွဲတွေက
ဒါမဲ့အစိုးရတဲ့အတွက်စိန်ခေါ်မှုတွေကအင်မတန်များတာမို့ပြည်သူလူထုအနေနဲ့စစ်မှန်တဲ့အပြောင်းလဲအတွက်ပူးပေါင်းပါဝင်ကြဖို့လိုတယ်လို့အငြိမ်းစားအကြောင်းဆရာမကြီးတူဦးဖြစ်တဲ့နော်တင်ဦးကပြောပါတယ်
။အဲ့ဒါကတော့ဒုစုအနေနဲ့တော့စိန်ခေါ်မှုတွေအများကြီးသူရင်ဆိုင်ရနိုင်မယ်။ဘာဖြစ်လဲဆိုတော့ဒီဟိုလဆာမှုတွေကိစ္စတွေနောက်ပြီးဆင်းရဲသားတွေနေထိုင်စရာနေရာမရှိတာတွေနောက်လည်းလုံလက်စားတွေဟိုတွင်သမဝသမဝဖြစ်တဲ့ကိစ္စတွေပြည်သူရဲ့ဘဝဆုတ်ပြတ်သတ်နေတဲ့ကိစ္စတွေကဒေါစုအများကြီးဖြစ်ရှိရမယ်။အဲ့ဒီအပေါ်မှာပြည်သူလူထုတွေရတဲ့ဒေါစုနဲ့ပူးပေါင်းပါဝင်မှုအထူးပဲအရေးကြီးပါပဲ
။ပြီးခဲ့တဲ့ရက်ပိုင်းကမြမဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်အနေနဲ့စစ်အာဏာရှင်အစိုးရလက်ထက်အငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မြေပိုးလောက်ပြည်နယ်တွေ့ဆုံခဲ့တယ်လို့ဒေါန်ဆန်းစုကြည်က RFA သတင်းဌာနကိုအတည်ပြုပြောကြားပြီးတဲ့နောက်ပိုင်းမကြာခင်ပေါ်ပေါက်လာမယ့်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာလည်းအပြုသဘောဘက်ကိုဦးတည်လာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေကြပါတယ်ရှင်
။မမင်းမင်းခင်ခိုင်တင်ပြသွားတော့ပါရှင်။ခုတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုတင်ပြပါဦးမယ်။မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာဖို့အစိုးရတစ်ပေါ်မှာပဲအားကိုးရမျိုးမဟုတ်ပဲကိုယ်တိုင်ကတတ်နိုင်တဲ့အပြောင်းလဲတွေလုပ်သားမယ်လို့လူငယ်တချို့ကပြောနေကြပါရယ်။သူတို့အနေနဲ့ဘလို့အပြောင်းလဲတွေကိုလုံနိုင်ကြမလဲဆိုတော့ကို VOA ရန်ကုန်သတင်းထောက်မှတင်ငင်းလင်းကရွေးကောက်ပွဲနဲ့လူငယ်ကဏ္ဍမှာစူးစီးတင်ပြထားပါရယ်ရှင်
။2010ခုနှစ်နောက်ပိုင်းမှာပွင့်လင်းစပြုလာတာကြောင့်လူငယ်တွေမှာလည်းအပြောင်းလဲတွေအနေနဲ့အများရှိခဲ့ပြီးတော့ဒီ2016ခုနှစ်မှာအသစ်တက်လာမယ့်အစိုးရတဲ့အနေနဲ့လူငယ်တွေအတွက်အခွင့်အလမ်းကောင်းတွေဖန်တီးပေးမယ်ဆိုရင်တော့သူတို့မှာလည်းအတူလိုက်ပါကြဖို့အစဉ်သင့်ဖြစ်နေပြီလို့အခုလိုပြောဆိုကြပါရယ်။
လူငယ်တွေကပြောင်းလဲကြပါတယ်ကိုတို့မြင်ရတော့ဘာကြောင့်လဲဆိုတော့ volunteer အများစုကိုကြည်လိုက်လူငယ်တွေပဲလူကြီးတွေမှမပါဘူးသူတို့ပတ်စံရလို့လှုပ်တဲ့သူမပါဘူးသူတို့အားလုံးကို positive change ပေါ့နော်အဲကောင်းမွန်တဲ့အပြောင်းလဲကိုလိုချင်တဲ့အတွက်ကြောင့်မလို့အများစု 90% လူငယ်တွေကြီးပါပဲ volunteer လှုပ်တယ်ဆိုဟုတ်တယ်မလို့ငွေကြီးအတွက်မလှုပ်ဘူးသူတို့ကစေနာတတ်တတ်နဲ့ဝင်လှုပ်တယ်ဒါကြောင့်မလို့သူတို့ကကိုတို့တာမန်ကြည့်မယ်ဆိုရင်တော့လူငယ်တွေကဒီ change တခုမှမပါဘူးလို့ထင်တယ်။ဒါပေမဲ့ထက်ထက်ဝင်ပါနေတာသူတို့တွေပဲ။ဒါကြောင့်မို့လို့ပူစရာဘာမှမရှိဘူးဒီမှာလေ။လူငယ်တွေရဲ့အခဏကိုအချိန်ကြရင်သူတို့ကသူ့ညာနဲ့သူမှန်ကန်တဲ့နေရာမှာရှိနေမှာပဲ
။ဒီလူငယ်တွေကဟိုခက်ပြက်စနစ်ပြက်တဲ့အမှာကြီးပြင်းလာကြတယ်ပညာသင်လာကြတယ်။ဒါပေမဲ့သူတို့စီမှာဖောက်ထွက်ခြင်းနဲ့အရေးချင်းတွေရှိအရေးတွေရှိ။အဲကြောင့်မို့လို့လေပညာသက်ပြီးပညာသက်တဲ့လူငယ်တော်များနိုင်ငံထွက်သွားကြတယ်။နိုင်ငံเจ้าမှာသွားလုံးလုံးလုံးကြတယ်။အဲ့ဒီလူကြီးတွေအများကြီးပဲဒါကြောင့်မို့လို့ဗမာနိုင်ငံမှာရှိတဲ့လူကြီးတွေလူငယ်တော်များဟိုဟိုပြေးရည်တဲ့ရေတာခွေတို့တွတ်ဆောက်လို့မရအောင်သူတို့မှဖောက်တက်နိုင်တဲ့ဖောက်ထွက်ချင်တဲ့စိတ်တွေရှိတယ်အဲ့ကြောင့်မို့လို့နိုင်ငံသားမှာသွားတယ်အပင်ပန်းခံကြတယ်လှုပ်လှုပ်ကြတယ်အခုလုံးကပြောမယ်ဆိုရင်ခက်ပြက်စနစ်ပြက်ထဲမှာလူဖြစ်တာပဲဒါပေမဲ့သူတို့တွေအားလုံးကယုံထွက်ချင်တဲ့စိတ်ရှိတယ်အဲ့လိုပုံစံမျိုးပဲဗမာနိုင်ငံမှာလည်းဟိုလူအများစုကတော့နစ်မျောနေတာပါတယ်ဒီခက်ပြက်စနစ်ပြက်ထဲမှာဒါပေမဲ့ကောင်းမွန်တဲ့အခွန်လန်းလေးတွေရလာမယ်လုတ်ပိုင်ခွင့်လေးရလာမယ်သူများရဲ့လုံနေတဲ့အချိန်မှာအားကြတဲ့စိတ်တွေဖြစ်လာလို့ရှိရင်သူတို့ဘာသူကြောင်းလဲသွားမယ်လို့တော့ဟောလို့ပြောနေတယ
်ကျွန်တော်မြင်တာကတော့လူငယ်တွေကတော့တက်တက်ကြွကြွကိုတိုင်းလောက်ရမှဖြစ်မယ်ဆိုတဲ့စိတ်ဓာတ်မျိုးလည်းရှိတယ်စီးစီးလုံးလုံးလည်းရှိတယ်ဆိုတော့မြန်မာပြည်အနှံ့ပေါ့နော်တော်တော်များများမှတွေ့ရတယ်အဲအဲ့ဒါကတော့တော်တော်အားရတယ်ပေါ့နော်ကိုကသွားပြီးရိုက်ကူးရတဲ့လူတယောက်အနေနဲ့ကတော့တော်တော်အားရဖို့ကောင်းတယ်အဲအဲ့လိုမျိုးစိတ်ဓာတ်ကိုဆက်သွားပေါ့နော်အဲ့လိုမျိုးစိတ်ဓာတ်ကိုဆက်သွားမှဒီဟာဒီမိုကရေစီဆိုတာအဲ့လိုမျိုးလူမျိုးတွေရှိမှပဲအလုပ်ဖြစ်မဲ့ဟာမျိုးငြိမ်းနီးထိုင်နေလို့ကတော့ဘယ်ဆိုရတက်အဆင်ပြေမှာမဟုတ်ဘူးကိုကဝင်တော့ပါ
ဒီမိုကရေစီစနစ်မှာအရာအားလုံးအတွက်အစိုးရကိုအာမခိုကြပဲလူငယ်တွေဘက်ကပါပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့လည်းသုံးသပ်ကြပါတယ
်။အစိုးရကိုဒီဒီမိုကရေစီမှာအစိုးရကိုတင်ပြီးလို့အစိုးရကသူ့ဘာကိုလှုပ်သွားမှာမဟုတ်ဘူး။အဲဒီမိုကရေစီအစိုးရထောင်တယ်ဆိုတာပြည်သူမှာပူတောင်းဝင်ရှိတယ်။ဘာလို့လဲဆိုတော့ကိုလိုရင်ကိုတောင်းရမယ်။ကိုသွားပြောရမယ်။အာဒီဟာကိုဒီလိုလှုပ်ပေးပါ။ဒီဟာအတွက်ဒီလိုကောင်းတယ်။အဲအဲ့လိုမျိုးပေါ့နော်။ကိုကအစိုးရတင်သွင်းရမယ်။ အဲ့တော့မှသူတို့လုံး line လုတ်ပေးနိုင်မှာပေါ့နော်အဲ့တော့ကိုကလည်း proactive ဖြစ်ရမှာကိုကစပြီးတော့ဟိုစပြီးတော့ဒီအရာမျိုးကိုတင်သွင်းရမယ်ပြောဆိုရမယ်အဖွဲဖွဲရမယ်ဒီအရာမျိုးပေါ့နော်အဲ့လိုမျိုးဟုတ်ကဲ့
တယောက်တည်းပြောင်းဖို့လည်းမရအောင်အကုန်လုံးပြောင်းလဲမှရမှာအဲ့တော့ကိုရဲ့ပုံဝင်ခြင်းကိုပြောင်းဖို့ဆိုရင်ကိုကိုယ်ပြောင်းအောင်မယ်မိသားစုပြောင်းအောင်မယ်လမ်းထဲမှာရှယ်လူပြောင်းအောင်ရက်ွက်ပြောင်းအောင်မယ်အဲ့ဒီနေမှာဆိုရင်ပြည်နဲ့တိုင်းတော်မျိုးတနိုင်ငံလုံးပြောင်းဖို့ဒါတော့ဟိုนี่เจ๊ๆจริงဖြစ်သွားမယ်ကိစ္စမဟုတ်ဘူးဟိုခြေခံပညာရေးစနစ်ကနေစပြီးတော့ရှင်းပြရင်တော့ကလေးတွေကစာရင်ဒီစာတင်တဲ့ဘဝကနေစပြီးတော့ဟိုကလေးလေးတွေဘဝကနေစပြီးတော့ပြောင်းလဲလာမှာရပါအဲ့လိုအဲ့တော့ဒီပြောင်းလဲရခက်ခဲမယ်ကြာမယ်ဒါပေမဲ့ဟိုမပြောင်းလဲလို့မရတဲ့အနေအထားတစ်ခုပဲလုပ်ကိုလုပ်ယူရမယ်အနေအထားဖြစ်သွားတ
ာဟိုအားလုံးကြီးကိုအစိုးရတာဝန်အစိုးရရဲ့တာဝန်ကြီးတော့မဟုတ်ဘူးဒါကတော့ခုန CSO တွေပေါ့နော် Civil Society Organization တွေနာ NGO တွေအမှုတခြားအဖွဲ့အစည်းတွေပေါ့နော်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာလည်းတာဝန်ရှိတယ်လူတွေအားလုံးဒီစီကံရှိတယ်လို့ပြောစီကံရှိတယ်ဆိုတာပုံစံမျိုးနဲ့သတ်မှတ်တာဟုတ်ဟုတ်တယ်မို့လားဟိုနိုင်ငံမှာစီကံငါဘယ်လိုပုံစံဟိုဘက်မှာဘယ်လိုစီကံဆိုတာဒါတော့အရင်တိုင်းလို့တော့မရဘူးပေါ့နော်ဘယ်လိုပုံစံမျိုးဆိုတာဘယ်လိုပြောမလဲသတ်မှတ်တဲ့လူပုံမှာမူတည်တာဟုတ်စီကံဆိုတာတော့ဟုတ်တယ်မို့လား
နိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့အခါမှာကိုကိုတိုင်းလဲပြောင်းလဲတင်တာတွေပြောင်းလဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ကြတဲ့အခါမှာလဲကြာရအခန်းကဏ္ဍကနေပါဝင်ကြဖို့လဲဆန္ဒရှိကြပါတယ်
ပြောင်းလဲတော့ဆိုလို့ရှိရင်တော့ဘောနော်အခုဟိုပတ်ဝန်းကျင်မှာမဆိုလို့ရှိရင်လည်းဟိုကိုယ်တငယ်ချင်းတွေပါတယ်ဘောနော်အဲ့လိုမျိုးသူတို့ကတချို့တငယ်ချင်းတွေထဲမှာရှိရဘောနော်ဟိုတန်ကြီးပြောင်းလဲသွားပြီမဲ့ငါတို့လည်းမဆိုင်ဘူးလို့မျိုးသိနေရလို့ပဲအဲ့လိုမျိုးတွေကြတော့လည်းဟိုကိုယ်ကကိုတက်နိုင်တယ်လားသူတို့ဟိုပြောပြရမှာဘောနော်ဒီလားအကုန်ဟိုအမားတို့အရင်တော့ကတော့နေတင်တို့နေခဲ့ဆိုပေမဲ့အခုတနိုင်ငံလုံးတက်ပြောင်းလဲသွားတဲ့ခါကျတော့အမားတို့လည်းကိုယ်တိုင်ပြောင်းလဲရမှာပေါ့နော်အမားတို့အရင်တော့ရှိခဲ့ချစ်တို့နေခဲ့တဲ့အချင်းစိုးလေးတွေပြင်ရမှာပေါ့အဲ့လိုမျိုးဟိုဘလို့ပါဝင်ခွင့်ရမလဲဆိုရင်တော့ပြောရမယ်ဆိုတော့အကြီးမပြောသေးခင်ပါပေါ့နော်အမအခုပထမဆုံးအမတို့လုံနေကြနေ့စဉ်လုံနေအချင်းလေးတွေပဲအရင်ဆုံးစပြီးပြောင်းလဲသွားရမှာပေါ့နောက်ပိုင်းတကယ်နိုင်ငံကြီးကတိုးတက်လာပြီးပြောင်းလဲသွားတဲ့ခါကျတော့လည်းအမတို့လည်းတက်နိုင်တယ်ကန်လာရဲမှာပါအဲ့လိုပါခွင့်ရလို့ရှိရင်တော့ပါရှင်တာပေါ့เนาะဟာ
ကိုကိုရဲလုံနိုင်လာတယ်လုံချင်းကန်ချင်းစိတ်တဲ့ရှိတဲ့အချိန်မှာကျတော့နိုင်တော့မိုဘယ် activities မှာပဲဖြစ်ဖြစ်ဒီ project လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်ပါဝင်ဖြစ်တယ်ကုညင်ဖြစ်တယ်အဲ့ဒါကြီးလုံဖြစ်တယ်အာလူငယ်နဲ့ပတ်သက်လာလို့ရှိရင်ကိုကအပြောင်းလဲနေဘာကြီးလုပ်ပေးနိုင်မလဲဆိုလို့ရှိရင်အာကိုရင်ဘာကြီးလုပ်ပေးလို့ရမလဲဆိုတော့ပုံပြီးစိတ်ဝင်သွားတယ်ညကိုကြီးလုပ်ပေးနိုင်လားလုပ်ပေးလို့ရနိုင်လားရှိရဲ့အဲ့ထဲမှာကိုနှစ်သက်တဲ့ကိုစိတ်ဝင်စားလမ်းကြောင်းတစ်ခုကို select လုပ်ဝင်ပြီးလို့ရှိရင်အဲ့လမ်းကြောင်းကိုဝင်ပြီးတော့ကူညီပေးမယ်ထောက်ပံ့ပေးမယ်အဲ့လိုမျိုးတော့စိတ်ကူးရှိရဲ့
မြန်မာလူငယ်တွေအနေနဲ့နိုင်ငံရေးနဲ့ခေတ်စနစ်အခုအပြောင်းမှာကိုကိုကိုပြောင်းလဲကြဖို့လဲတက်တက်ကြွကြွရှိနေကြပြီးတော့အစိုးရတစ်တရက်နဲ့အတူအခွင့်အလမ်းအစ်တစ်တွေလည်းအစင်းသင်းဖြစ်နေကြပြီလို့ဆိုကြပါရရှင်ကျမတင်ကြီးလင်းပ
ါမတင်ကြီးလင်းပါရှင် VOA မြန်မာပိုင်းရညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံရင်တန်းကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လောက်မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ3နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပြီးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပြီးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ29ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့နားဆင်ရမှာကတော့သွေးဆုံမင်းမြန်ခါနဲ့ကျန်းမာရေးဆိုင်ရာသတင်းဆောင်မတွေပါရှိပါရယ်။ခုရင်ဆုံးတော့လက်ပန်းတောင်ဖက်ကသတင်းတပုတ်အရင်ဆုံးတင်ပြချင်ပါရယ်။လက်ပန်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းရေးတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြတောင်းဆိုသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာ၃နှစ်ပြည့်ပြီဖြစ်ပေမဲ့လည်းခုချိန်ထိပြည်လဲအောင်မဖြစ်ရှင်းပေးသေးတဲ့အတွက်နောင်တက်လာမဲ့အစိုးရတိလက်ထက်မှာလဲဆက်ပြီးတော့ဆန္ဒပြတောင်းဆိုသွားမယ်လို့ဒေတာခန်တွေကပြောပါရယ်။လက်ပရောင်အကြမ်းဖက်မှု၃နှစ်ပြည့်အထိမ်းမှန်ဟောပြောပွဲအတွင်းအဲ့ဒီလိုပြောသွားတာပါ။အပြည့်စုံကတော့ VOA သတင်း6မှ AA မှာကသတင်းပေးပို့ထားပါရယ်
။
လဘရောင်းတော့ကျင်းနီစီမံကိန်းဖြတ်သိမ်းရေးတောင်းဆိုနေတဲ့ဒေသခံတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းဖြိုခွဲခဲ့တာကြောင့်ဒေသခံတန်ငါအပား100နီးပါးဟာဒဏ်ရာများရခဲ့ကြတာ3နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။3နှစ်ကြာတဲ့အထိတစုံတရာအရေးယူဆောင်ရွက်ပေးခြင်းမရှိသေးတာကြောင့်ဆိုကာရွာပေါင်း100ရွာခန့်ကဒေသခံတွေကအထိတ်မှတ်ဟောပြောပွဲနဲ့ကန့်ကွက်ခဲ့ကြပါတယ်။ဒီတော့ကျေးရွာဆက်မြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကတော့အင်အားသုံးနေနေကြတာနဲ့ပတ်သက်လို့သုံးနှစ်ကြာတဲ့အထိအရေးယူဆောင်ရွက်ခဲ့တာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုမေးခွန်းထုတ်เสียဖြစ်တယ်ဆိုပြီးမိန့်ကြားခဲ့ပါတယ
်။ဒီကနေ့အချိန်ဒီပေါ့သုံးနှစ်ပြည့်နေတာပြည့်ခဲ့တယ်။တန်ဃာတော်တွေကမိလောင်မုန်းနဲ့ပြောခွင့်ပြီးတော့သာထန်ရနာတရားတွေရရှိခဲ့ပြီညာတော့လည်းပဲဟိုအရေးယူဆောင်ရွက်ပေးတာမျိုးမရှိခဲ့ဘူးပေါ့နော်။ဒီဟိုအရေးယူမိလာမုန်းတဲ့တန်ဃာတော်တွေအရင်ဆောင်ရွက်ပေးခြင်းမရှိဘူး။အသက်မှဆုံးရှုံးသွားတဲ့ဒါဒေါခင်ဝင်းကိစ္စတော်မှနေနေအချိန်ကြီးဒါအသက်ပြည်သွားတာချင်းချပါလေရနဲ့အရင်ဆောင်ရွက်ပေးခြင်းဒီကနေ့အချိန်ကြီးမရှိသေးဘူး။ဒါကိုပင်ဟိုပြန်လည်ပြီးတော့မေးခွန်းထုတ်ရမှာကဟိုမြန်မာနိုင်ငံမှာဒီနောက်ထိတရားဥပဒေစိုးမိုးမှုမဲ့နေသလားတရားဥပဒေရောဒီလိုအရေးယူမှုဟိုမရှိဘူးဒီလိုကျေးဇူးတင်ပါတယ်။အရေးယူသေးနိုင်မှာမရှိဘူးလားဆိုတာဥစဉ်ကဒါဒီနေရာနေမေးချင်တယ်ပေါ့ဗျာ
။အခုလက်ရှိအစိုးရအနေနဲ့သုံးနှစ်ကြာတဲ့အထိလက်ဘရောင်းတောင်မှာဖြစ်ပွားခဲ့တဲ့အခြေအနေတွေကိုအရေးယူဆောင်ရွက်ပေးမှုမရှိတဲ့အတွက်နောက်ပဲအစိုးရပဲတက်လာတက်လာတရားမျှတစွာဆောင်ရွက်ပေးဖို့တောင်းဆိုသွားမယ်လို့လည်းဆက်ပြီးမိန့်ကြားသွားခဲ့ပါတယ
်။နောက်ဆုံးရလည်းပဲဒါတက်လာလို့ဒီကိစ္စတွေကိုဒါဒေသခံအနေနဲ့ဒေသကပုဂ္ဂိုလ်တွေအနေနဲ့ဒါတွေကိုမပြတ်မကွာဒါတောင်းဆိုပြီးတော့ဒီဆောင်ရွက်ပေးဖို့ဒါပဲအစိုးရပဲတက်လာတက်လာတက်လာတဲ့အစိုးရကိုဒါအရေးယူဆောင်ရွက်ပေးဖို့ဒေသခံအနေနဲ့မမိတ်မတုံဒါတောင်းဆိုသွားမှာဖြစ်ပါတယ
်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်လေမြေဧကပေါင်း 8,800 ကျော်ကိုမြမစီပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြမဝမ်ပေါင်းကုမ္ပဏီတို့ကနှစ်နာချင်းမယူထားတဲ့လေယာဉ်တွေကိုသိမ်းယူပြီးခြံစည်းရိုးတွေခတ်ခဲ့တဲ့အတွက်ဒီနှစ်မှာစားဝတ်နေရေးကျက်တဲခဲ့တယ်လို့လည်းဒေသခံတောင်သူတဦးကဆိုပါတယ်။
အမတို့ဒီလိုအတန်းစုစုတွေမတရားဆက်ထားတဲ့အတွက်ဒေသခံတွေရဲ့စုစုကတော့အခုလက်ရှိဆိုလို့ရှိရင်နှစ်ပိုင်းပေါ့နော်ဒီချင်းဆိုတောင်းကြီးနှမ်းနေပဲတွေတင်းနေရပြီအခုဒီနေ့ဆယ်လေးရွာပဲဆိုလို့ရှိရင်ဟိုတောင်းမှုတော်တော်များများတောင်းမှုမတင်းရဘူးမတင်းရတဲ့အပြင်ကိုသူများ5ရက်ကိုတနေ့ဟိုပေါ့နော်တနေ့ကုန်6500နဲ့လိုက်စားနေရတဲ့ဘဝကြီးရောက်နေပြီကျမတို့ဒီဆယ်လေးဘက်မှာတင်းကြတာကနှမ်းနေစိုက်တဲ့ရာချင်းတွေကိုတင်းသွားတာမှာဒီညက်ကိုမတင်းရအောင်လေမတင်းရတဲ့ခါကျတောင်းမှုကမတင်းရတော့မတင်းရတဲ့ခါကျအလုံးမရှိတော့ဘူးလုံးမကြီးစားကြမရှိတော့ဘူးခဏရွာလေးမှာအမှန်ရလဲရလာမှာ
လူအင်အားဆက်အင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းနီစီမံကိန်းကိုဒေသခံတွေကလည်းညည်းမြို့မြို့နဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့ကြတာပါဒီဖြစ်ရပ်အပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီတစ်ခုကသာအကျိုးမြတ်ခွဲယူခဲ့ပြီးအစီရင်ခံစာထွက်လာပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက52ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနစ်နာကြီးပေးခဲ့ကြပေမဲ့တန်ရာတန်ကြီးပေးခဲ့တာမျိုးမဟုတ်ဘူးလို့လည်းဒေသခံတွေကဆိုပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ကြပါတယ်။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။အခုဆန္ဒပြနေတဲ့ကျေးရွာတွေကတော့နစ်နာကြီးမယူထားတဲ့ကျေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်ခံရလို့တောင်သူတဦးသေဆုံးပြီးတချို့လည်းတနက်ဒဏ်ရာတွေရရှိခဲ့ပါတယ်ရှင
်။လက်ဘရောင်းတော်အရင်နောက်ဆုံးအခြေအနေကိုမအေးအေးမာကတင်ပြသွားရပါရှင်။ခုတော့တွေ့ဆုံမင်းမြန်းခန်းကိုတင်ဆက်ပါမယ်။ အန်အဒီအစိုးရတည်တက်လာတဲ့အခါစီးပွားရေးပိုးပြီးတိုးတက်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံကုန်စည်ဆက်မှုအသင်းချုပ် UNFCCI ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်။အဲ့ဒီလိုတိုးတက်ဖို့အတွက်ကုန်စည်ဆက်မှုလုပ်ငန်းရှင်တွေဘက်ကဘာတွေဆောင်ရွက်သင့်ပါသလဲ။စီးပွားရေးဘဏ္ဍာရေးပြုပြင်ပြောင်းလဲမှုပိုင်းမှာဘာတွေဆက်လုပ်သွားဖို့လိုသေးသလဲဆိုတာကို VOA ရဲ့ Editor ကိုသားညွန့်ဦးကဥက္ကဋ္ဌဦးဝင်းအောင်ကိုမေးမြန်းထားပါတယ်ရှင်။
ဦးဝင်းအောင်အခုလို VOA ကမေးမြန်းတာကိုလက်ခံပြချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးမေးချင်တာကတော့UMFCC ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အရင်ဆုံးမေးချင်ပါတယ်။ဘာလို့ဆိုတော့အခုမြန်မာနိုင်ငံကဘာပြောပြောင်းလဲတွေပြုပြောင်းလဲမှုတွေအရင်သမရဦးသိန်းစိန်လက်ထက်ကစပြီးတော့လှုပ်လာခဲ့တယ်ပေါ့နော်။အခုက9နှစ်ဖြစ်သွားပြီ။နောက်ထပ်အစုအပြောင်းလဲလာတော့မယ်။အဲ့တော့အခုလို့မြန်မာနိုင်ငံရဲ့ reform process အပြောင်းလဲကာလမှာ UMFCCI အနေနဲ့ဘလို့အခန်းကဏ္ဍကမျိုးကနေပြီးတော့ရပ်တည်နေလဲ။ဘာတွေများလှုပ်ပေးနိုင်ခဲ့တယ်။
ကျွန်တော်တို့ကွန်ဆက်မှုအသင်းချုပ်အနေနဲ့ထင်ထင်ရှားရှားပြောမယ်ဆိုရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့ပိုင်းမှာနိုင်ငံရဲ့တကယ်60နဲ့ခုနှစ်ရာရင်လုံးကျော်เนาะတကယ်နိုင်ငံစီးပွားရေးဒီအများစုဖြစ်တဲ့ဒီအသေးစားနဲ့လာစားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေဆိုရင်ဒါကျွန်တော်တို့ဘက်ကနေပြီးတော့စပြီးတော့မှဒါအဲတော့တင်ပြခဲ့တယ်တင်ပြခဲ့ပြီးတော့မှကျွန်တော်တို့ဒီဖွံ့ဖြိုးတိုးတက်ရေးเนาะအတွက်ကိုကျွန်တော်တို့ဒီဇိုင်းမှတ်မှကျွန်တော်ဆောင်ရွက်ခဲ့တာရှိပါတယ်အဲတော့အသင်းချုပ်အပိုင်းကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကကျေပြန့်ပါတယ်ကျေပြန့်နေဆိုတော့ကျွန်တော်တို့ကတော့ cross sector ပေါ့ကဏ္ဍစုံအတွက်ကိုကျွန်တော်တို့ကဒီတာဝန်ခံရတာပေါ့အဲ့ဒီလိုတာဝန်ခံတဲ့အနေအထားအပြင်ကိုကျွန်တော်တို့ရဲ့အသင်းချုပ်နဲ့ဆက်ဆက်နေတဲ့ကျွန်တော်တို့ရဲ့အသင်းချုပ်ရဲ့ညီနောင်အသင်းတွေပေါ့သူကတော့ကုန်ပစ္စည်းမျိုးစားလိုက်နော်စီးပွားရေးကဏ္ဍရဲ့ဒီအဲဒီကဏ္ဍလိုက်ကိုကျွန်တော်တို့ဒီ account ထဲဖွားတဲ့အသင်းကြီးရှိတယ်ကျွန်တော် trade association ခေါ်တာပေါ့အဲ့ဒီပုံကိုရတော့သူတို့ရဲ့ခန္ဓာလိုက်ခန္ဓာလိုက်တွေကိုအားပြုပြီးဆောင်ရွက်ရတယ်ကျွန်တော်တို့ကတော့အားလုံးကိုခြုံပြီးတော့မှကျွန်တော်ဆောင်ရွက်ရပါတယ်အဲ့တော့ဟိုတော်တော်များပါတယ်ကျွန်တော်တို့ဒီဆောင်ရွက်ရတဲ့လုပ်ငန်းတွေကတော့
အဲ့တော့ပြုပြင်ပြောင်းလဲဦးသိန်းစိန်လုပ်ခဲ့တယ်တမရဦးသိန်းစိန်ကာလ9နှစ်ကာလအတွင်းမှာလုပ်ခဲ့တဲ့အားနဲ့လုပ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရောစီးပွားရေးလောကခုနကကုန်သွယ်လောကတွေမှာထူးခြားခြားတက်ရောက်မှုပေါ့ဘာတွေများဖြစ်လာတယ်လို့ပြောနိုင်ပါလဲ
ဟိုကျွန်တော်တို့ပထမဆုံးဒီတင်တာထင်ရှားတဲ့အချက်တွေကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီဆွေးနွေးခွင့်နေပေါ့နော်လွတ်လွတ်လပ်လပ်နေကျွန်တော်တို့ရဲ့အမြင်တွေကိုဒါအမြင်ဖလှယ်ပြီးတော့ဆွေးနွေးဖို့အခွင့်အလမ်းနေကျွန်တော်တို့ဒါဖန်တီးနိုင်ခဲ့တယ်နော်အဲ့တော့မိမိဘက်ကလည်းဒါဆွေးနွေးတဲ့အခါမှာကျွန်တော်တို့ဘာအဓိကကျွန်တော်တို့ကဆွေးနွေးဖို့လိုအပ်တယ်လဲဆိုလို့ရှိရင်ဒီကိုယ့်ရဲ့တဦးတယောက်ရဲ့အကျိုးကျေးဇူးအတွက်နော်ဆွေးနွေးတာမျိုးမဟုတ်ရဘူးနံပါတ်1နောက်တစ်ခါဒီကို့အဖွဲ့ပေါ့နော်အစုအဖွဲ့လေးတစ်ခုအတွက်လည်းဒီအကျိုးအတွက်ကိုပဲစဉ်းစားတာမျိုးမဟုတ်ဘဲနဲ့တကယ်ပြည်သူတရားလုံးအတွက်ပါအကျိုးသက်ရောက်မှုရှိစေမယ့်ကိစ္စတွေကိုကျွန်တော်တို့အဓိကထားဆွေးနွေးဖို့ဆိုတော့ဒါလေးတွေကို initiate လုပ်ဖို့ပေါ့နော်ဒီကျွန်တော်တို့ဒီအများအားကျွန်တော်တို့အလေးပေးပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်တဲ့အခါမှာလည်းဟိုအောင်မြင်တဲ့အပိုင်းနေလည်းရှိတာပေါ့ဒါပေမဲ့လို့လဲဒါပြောမယ်ဆိုရင်တော့ဒီလုပ်ငန်းသဘောတဘာဝအရာအမြင်မတူတာတွေလည်းညှိရတာတွေရှိတာပေါ့အဲ့တော့ဒါလေးတွေကတော့ဟိုအမြင်တန်းဒါကျွန်တော်တို့
အဲ့ဒီပို့ပြီးတော့ပုံမှန်လေးလေးရှိလာတဲ့သဘောတော့တွေ့ရတာပေါ့
မှန်ပါတယ်မှန်ပါတယ်
နောက်တစ်ခုကတော့ကျော်သတိထားပြီးတော့တော့ဒီပြည်ပြောလဲမှုပြီးရဲ့နောက်ပိုင်းမှာပဲ UMFCCI အနေနဲ့ကောနောက်တခြားကုန်တွေရောဒီနိုင်ငံတကာနဲ့ထွက်တာရှိတယ်ဥရောပတို့အမေရိကတို့တွားကြတာရှိတယ်အဲ့တော့အခုဒီမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒီနိုင်ငံတကာနဲ့ဆက်ဆံရေးဘိုင်းမှာပေါ့ဘယ်လောက်ထိတိုးတက်မှုတွေတွေ့ရလဲတကယ်ဒီနည်းနည်းကပ်ကပ်ဒီဆက်လုပ်ကိုင်နိုင်နေပြီလား
အရှိတရားအတိုင်းပဲကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်တို့ဒီကျွန်တော်ရဲ့ကုန်သက်ဆက်မှုအသင်းချုပ်အနေနဲ့ကျွန်တော်ညီနောင်အသင်းအနေနဲ့နော်အတူတကွပေါ့လေကျွန်တော်နိုင်ငံတကာဒီအရှိရောနောက်ကောပေါ့နော်အားလုံးနဲ့ကျွန်တော်တို့ဒီထိတွေ့ဆက်ဆံမှုတွေကအများကြီးကိုတိုးတက်လာပါတယ်ဘွန်းနင်းနဲ့ပြင်းမြင်တာမှုရှိတယ်နောက်တစ်ခါဆွေးနွေးတဲ့အခါမှာလည်းကျွန်တော်တို့ဒါပိုင်ပိုင်နိုင်နိုင်နဲ့မိမိနိုင်ငံအကျိုးအတွက်ကိုဒါဆွေးနွေးနိုင်မှုအတွက်ကျွန်တော်တို့ capacity building တွေလိုတာပေါ့နော်ဒါတွေလည်းကျွန်တော်တို့အသင်းမှာကျွန်တော်တို့ဆောင်ရွက်နေတယ်နောက်တစ်ခါလိုအပ်တဲ့ချက်လက်တွေကိုခိုင်မာဆွေးနွေးနိုင်မှုကျွန်တော်သုတေသနဌာနဆိုတာလည်းကျွန်တော်ထားရှိပြီးဆွေးနွေးတို့ဆောင်ရွက်တာဖြစ်တဲ့အတွက်ကျွန်တော်တို့ဒါအဲတကယ်ဒီနိုင်ငံတကာမျက်နှာစာမှာတော့ကျွန်တော်တို့အသင်းချုပ်ဟာဒါမှန်နဲ့ကျွန်တော်တို့ရဲ့နိုင်ငံရဲ့စီးပွားရေးကဏ္ဍကိုကိုးစားပြုနိုင်တဲ့အဖွဲ့အစည်းဖြစ်ခဲ့ပါတယ်
ဟုတ်ကဲ့ နောက်တစ်ခုမေးချင်တာကတော့အရင်စစ်ဆိုးရတဲ့ကာလမှာတော့မြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်လို့ပௌဒ်ရစီးပွားရေးပိုင်းနဲ့ပြောမယ်ဆိုရင်ခရူနီစီးပွားရေးစုတော်တော်လေးဝေဖန်ခံရတာရှိခဲ့တယ်။အဲ့တော့ဒီပြုပြင်ပြောင်းလဲလှုပ်လာတဲ့နောက်ပိုင်းမှာတော့ဒီအဲ့အခြေအနေဘယ်လိုများပြောင်းလဲရှိလဲ။နောက်တစ်ခုကအသေးစားလုပ်ငန်းတွေတော်များပေါ်လာပြီလို့ပြောနိုင်လား
။အဲကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်တဲ့နေရာမှာဒီလှုပ်ဆောင်နိုင်တဲ့စွမ်းရည်ရှိတဲ့လုပ်ငန်းရှင်တွေမြောင်မြောင်များများပထွက်လာဖို့ကအဓိကကြပါတယ်။အဲ့လိုအမြောင်များကျွန်တော်လုပ်ငန်းရှင်စွမ်းဆောင်နိုင်ရည်ရှိတဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာခြင်းသည်ကျွန်တော်တို့ကနဟိုကသားပြောတဲ့ဒီခရိုနီစီးပွားရေးဟိုပေါ့နော်ကျွန်တော်တို့ဒီညှော်နေပြီးတော့မှနော်သွားစေပါတယ်။အဲ့တော့ကျွန်တော်တို့ကကျွန်တော်တို့အသိဉာဏ်အနေနဲ့ဆိုရင်ဘယ်ဆင့်ထိတောင်ကျွန်တော်တို့လဲဆိုတော့ Entrepreneurs Capacity Building ပေါ့နော်လုပ်ငန်းရှင်များရဲ့အရေးသွေးမြန်မာလာရေးဆိုတဲ့ကိစ္စတွေနောက်တစ်ခါစီးပွားရေးအခွင့်အလမ်းတွေကိုရရှိနိုင်မှုအတွက် business matching လို့ဟာမျိုးပေါ့နော်နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်နေနဲ့ကျွန်တော်တို့ရဲ့ public ကဒီစီးပွားရေးလုပ်ငန်းရှင်နဲ့ထိတွေ့ဖို့ထိတွေ့ခွင့်ရအောင်ကျွန်တော်တို့ဆောင်ရွက်တဲ့အပိုင်းတွေဒါတွေကျွန်တော်တို့ဒီတကယ့်ကိုဟိုအားထည့်ပြီးဆောင်ရွက်ပါတယ်ဘာလို့ဆိုတော့ company ကြီးတွေအနေနဲ့ကကျွန်တော်တို့သူတို့ရဲ့ဒီတွဲဖက်ပြီးတော့လုပ်ကြိုင်မယ်သူတို့နဲ့တွဲဖက်လုပ်ကြိုင်မယ်ဒီ company တွေကိုထိတွေ့နိုင်မှုဆိုတာအမတန်သူတို့အတွက်ကမခဲလှပေါ့နော်မခဲလှဒါပေမဲ့ခုနဒီလုပ်ငန်းရှင်အသစ်တွေလို့ပဲပြောပြောနောက်တစ်ခါနော်အသေးစားနဲ့အလစားလုပ်ငန်းရှင်တွေဖို့ကြတော့ကန့်သတ်ချက်ရှိတယ်အဲ့တော့အဲ့ဒီပုံကိုယ်တွေကသူတို့တစ်ဖက်ကနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေနဲ့ထိတွေ့နိုင်မှုအခွင့်အလမ်းတွေကိုကျွန်တော်တို့ဖန်တီးပေးခြင်းအပြင်ကျွန်တော်တို့ရဲ့စီးပွားရေးတွေကနိုင်ငံတော်ရဲ့စီးပွားရေးတွေကအားလုံးဒီလုတ်ကင်ဝင်ရသွားတယ်ဆိုရင်ဒါအားလုံးအတွက်เนาะဒီလုတ်ကင်မဲ့လူတွေအတွက်ကောတိုင်းပြည်အတွက်ကောနောက်တစ်ခါကျွန်တော်တို့အလုတ်ကင်ဒီအခွင့်အလမ်းကိုညှော်လင်းနေကြတယ်ကျွန်တော်တို့ပြည်သူတွေအတွက်ကောအကျိုးရှိမှာဖြစ်တဲ့အတွက်အဲ့ဒီဘက်ကိုလည်းကျွန်တော်တို့ဒီအလေးထားပြီးဆောင်ရွက်ပါတယ
်နောက်တစ်ခါကျွန်တော်နိုင်ငံတကာယင်းနှိမ့်ညွှန်မှုကိစ္စတွေပါဘာလို့ဆိုတော့တကားဖွင့်လိုက်တဲ့နောက်ပိုင်းမှာတကယ်ယင်းနှိမ့်ညွှန်မှုတချို့ပဲဝင်လာပါသေးတယ်ဒါပေမဲ့ညှော်လင်းကြတာတော့နောက်ပိုင်းမှာတော်လေးလုံးရင်ဝင်လာနိုင်မယ်ပေါ့နော်အဲ့တော့ဦးဝင်းအောင်တို့လိုမျိုးဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ကြီးတွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့နိုင်ငံတကာယင်းနှိမ့်ညွှန်းနယ်မှုတွေနဲ့အပြိုင်လှုပ်ရတဲ့အခါမှာဆွေးနွေးစရာမျိုးတွေရှိပါလား
ဟိုကျွန်တော်တို့ကဒီစီးပွားရေးလုပ်ငန်းတစ်ခုကိုကြည့်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလုပ်ငန်းကဏ္ဍတွေရှိပါတယ်အဲ့လုပ်ငန်းကဏ္ဍပေါ်မှာမူတည်ပြီးတော့စွမ်းဆောင်နိုင်ရည်တွေနဲ့ကွာကြတယ်စွမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေနဲ့ဒီအဝင်ဝင်ကြဖြစ်အောင်ဆောင်ရွက်နိုင်မှုနော်ဝင်ရောက်လုပ်ကံနိုင်မှုအရေးကြီးပါတယ်အဲ့တော့ခုနကုသမေးတဲ့ဟလာဒီနိုင်ငံတကာကနေပြီးတော့စီးပွားရေးလုပ်ငန်းရှင်လုပ်ငန်းကြီးတွေဝင်လာတယ်ဆိုရင်လည်းကျွန်တော်တို့ဘက်ကစီးပွားရေးလုပ်ငန်းကြီးတွေကနေပြီးတော့ရှင်းပြနိုင်အောင်ကျွန်တော်တို့တည်ဆောက်အောင်အဲ့ဒီလိုပဲဟိုဘက်ကအလတ်စားလုပ်ငန်းတွေဝင်လာမယ်ဆိုရင်ကျွန်တော်တို့ရှိကအလတ်စားလုပ်ငန်းတွေရဲ့ဒီအရေးအသွေးတွေတိုးတက်ဖို့နောက်တစ်ခါသူတို့ရဲ့နော်ဒီအခြေခံလိုအပ်ချက်တွေဖြစ်တဲ့နည်းပညာတွေရရှိဖို့နောက်ဈေးွက်တွေပေါ်ဆောင်နိုင်ဖို့နောက်ကျွန်တော်တို့ဒီအရင်းနှီးရရှိဖို့ဒီဟာတွေကိုကျွန်တော်တို့ဒီနိုင်ငံတော်ဘက်ကလည်းဖြည့်ဆည်းပေးဖို့လိုပါတယ်လိုပါတယ်အဲ့တော့အဲ့ဒါတွေပြည့်စုံလာမယ်ဆိုလို့ရှိရင်ဒါကျွန်တော်သူ့ရဲ့ဒီအစင်လိုက်တွေကတော့ရှင်းပြနိုင်လာမှာမဟုတ်ဘူးအငယ်စားဆိုလည်းအငယ်စားလိုက်ပေါ့ဒါနဲ့ကျွန်တော်တစ်ချက်ကျွန်တော်ကိုသားကိုဆွေးနွေးပြချင်တာကတော့ကျွန်တော်တို့ရဲ့ဒီစီးပွားရေးလုပ်ငန်းဆိုတာတကယ်တော့အသေးစားအလတ်စားနဲ့အကြီးစားနဲ့မဟုတ်ပါဘူး micro enterprise တကယ်အငယ်စားလေးတွေဒီအငယ်စားလုပ်ငန်းလေးတွေကိုလည်းကျွန်တော်တို့အားပေးဖို့လိုပါတယ်ဒီအငယ်စားလုပ်ငန်းလေးတွေကတကယ်တော့ကျွန်တော်တို့အများစုဖြစ်ပါတယ်ကျွန်တော်တို့လိုဒါဖွံ့ဖြိုးဆဲနိုင်ငံအတွက်ဆိုရင်ပို့ပြီးတော့မှဒါဒီအငယ်စားတွေရဲ့ဒီစီးပွားရေးမှာပါဝင်မှုကအများကြီးကြီးပါအဲ့တော့ဒီအငယ်စားစီးပွားရေးလုပ်ငန်းလေးတွေလိုအပ်ချက်တွေကိုလည်းကျွန်တော်တို့ကဒီမင်းထျော်ထားလို့မရပါဘူးသူတို့ကိုလည်းအားပေးဖို့ဒီအစီအစဉ်တွေအစီအမံတွေဆောင်ရွက်မှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျနောက်ချက်ကတော့ကျွန်တော်ဒီစီးပွားရေးပြုပြောင်းလဲမှုကိစ္စပါအခုဘူဘန်နဲ့ပတ်သက်လို့အပြောင်းအလဲတွေသူတို့လုပ်တာရှိတယ်စီးပွားရေးရအပြောင်းအလဲတွေဆွေးရဘက်ကလုပ်ပြီးတာရှိတယ်ဦးဝင်းအောင်လူအနေနဲ့အားမရတဲ့အခြေအနေများရှိပါသေးလားဘာတွေများလိုအပ်တယ်ထင်ပါလဲ
ပြောမယ်ဆိုရင်တော့ကျွန်တော်တို့တကယ်တော့စီးပွားရေးလုပ်ငန်းမှာတော့ဒီငွေကြေးခန္ဓာအမှန်တန်အရေးကြီးတဲ့ခန္ဓာတစ်ရပ်အနေနဲ့ပါပါတယ်အဲ့တော့မိမိရဲ့ဒီစွမ်းဆောင်နိုင်မှုအတိုင်းအတာရဲ့ဒီအပေါ်ကိုရောက်သွားတာပေါ့နော်အကယ်၍ဥပမာဆိုတော့ဒီ exchange rate လို့ဟာမျိုးเนาะငွေအဲငွေလဲနှုန်းလို့ဟာမျိုးဆိုတာကျွန်တော်တို့စမ်းဆောင်ကျွန်တော်တို့ဒီလုပ်ငန်းရှင်ရဲ့အဆင့်နေရနေပြီးတော့ကျွန်တော်တို့လုပ်ဖို့ဆိုတာအင်မတန်မှဒါမဖြစ်နိုင်တဲ့အနေအထားဖြစ်ပါတယ်အဲ့တော့အဲ့ဒီ monetary policy တွေเนาะငွေရေးဆိုင်ရာမူဝါဒတွေနောက်တစ်ခါကျွန်တော်တို့ဒီ monetary နဲ့ပတ်သက်တဲ့ institutions တွေပေါ့ဒါတွေကတော့ကျွန်တော်တို့ဒီတက်ပို့ပြီးတော့မှကျွန်တော်တို့ဒါခိုင်းမာပြီးတော့ဆောင်ရွက်နိုင်မှုလုပ်ပါတယ်ဒါမှလည်းကျွန်တော်တို့ဒီမိမိရဲ့လုပ်ငန်းရဲ့နော်လုပ်ငန်းစီမံခန့်ခွဲမှုကြောင့်မဟုတ်ဘဲနဲ့ဒီငွေလဲနှုန်းကြောင့်ဆုံးရှုံးရတဲ့ဆုံးရှုံးမှုမျိုးဆိုတာကျွန်တော်တို့ရင်ဆိုင်ရမှာမဟုတ်ဘူးအဲ့တော့ဆုံးရှုံးတာဟိုလည်းရင်ဆိုင်လိုခြင်းမရှိသလိုပဲစီးပွားရေးလုပ်ငန်းရှင်နေဆိုတာကတော့ဒီအလုပ်လုပ်နေတဲ့လူတွေပေါ့လေလုပ်ငန်းရှင်ဆိုတော့ဒီအလုပ်လုပ်နေတဲ့လူတွေကဒီငွေလဲနှုန်းကြောင့်မျက်တာကိုလည်းတကယ်တော့သူတို့အဓိကစိတ်ဝင်စားမှုမရှိပါဘူးတကယ်တော့မိမိလုပ်တဲ့လုပ်ငန်းအမြတ်ကအဓိကကြပါတယ်အဲ့တော့ဟိုကြိုတင်မှန်းဆနိုင်မှုရှိတဲ့ငွေကြေးတည်ငြိမ်ငွေကြေးဒီနှုံထားပေါ့နော်ငွေလဲမှုနှုံထားဒီတည်ငြိမ်မှုဟာကျွန်တော်တို့လုပ်ငန်းရှင်တွေရဲ့ဒီအင်မတန်မှလိုလားတောင်းတတဲ့တောင်းတချက်ဖြစ်ပါတယ်အဲ့တော့ဒီဟာဒီကဏ္ဍကိုကျွန်တော်တို့ဒါတည်ငြိမ်အောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျွန်တော်လုပ်ငန်းတွေဟာဒီလိုအားဟိုပြည့်ပြည့်ဝဝနဲ့ကျွန်တော်တို့ဒီစိတ်ကြောက်ကြမှုခင်ခင်နဲ့ဆောင်ရွက်နိုင်ကြမှာဖြစ်ပါတယ
်ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပါစီအထက်ကတော့အခုရွေးကောက်ပွဲပြီးသွားပြီပြောမယ်ဆိုရင်အနိုင်ရအရင်တော့တိုက်ခံမျိုးသားတစ်ခုစီဖွဲ့ချုပ်ကအနိုင်ရတဲ့ပုံစံဖြစ်သွားပါတယ်သူတို့အစိုးရဖွဲ့နိုင်မဲ့အခြေအနေဖြစ်နေပါပြီအဲ့တော့အစိုးရတည်းကပြောင်းလဲမဲ့အခြေအနေမျိုးရှိနေပါပြီအဲ့တော့ဒီအခြေအနေပေါ်မှာဥယျာဉ်တို့ဒီစီးပွားရေးလုပ်ငန်းရှင်ကြီးအနေနဲ့တခြားစိုးရင်စရာများရှိပါလားမျှော်လင့်ချက်တွေကဘယ်လိုများရှိပါလဲ
တကယ်တော့ဟိုဘယ်လုပ်ငန်းကဏ္ဍပဲဖြစ်ဖြစ်ဟိုစီးပွားရေးတွေမဟုတ်ပါဘူးဘယ်လုပ်ငန်းကဏ္ဍပဲဖြစ်ဖြစ်အားလုံးဝိုင်းပြီးတော့ဆောင်ရွက်မှာပဲအောင်မြင်မှုအပြည့်အဝရနိုင်မှာဖြစ်ပါတယ်ပုံမှန်ရနိုင်မှာဖြစ်ပါတယ်ဒါအောင်ကျွန်တော်တို့ကတော့ဟိုအင်တာမဒီမျှော်လင့်ဒီတောင်းတချက်အနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာဒီပို့ပြီးတော့မှကျွန်တော်ရရှိလာနိုင်နိုင်မယ်လို့မျှော်လင့်တယ်ဒါတော့လေညှော်လိမ့်နေုံနဲ့ဒါမကပဲနဲ့ကျွန်တော်တို့ကိုယ်တိုင်လည်းထဲထဲဝင်ဝင်ဒါပါဝင်ပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်ဒါတော့ဒီတိုင်းပဲကျွန်တော်တို့ဆက်ဆောင်ရွက်ပါမှာပါဆက
်ဟုတ်ကဲ့ဦးဝင်းအောင်ကုလူဖြစ်ကြပြီတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျွန်တော်ကလည်းအခုလိုကျွန်တော်အမြင်လေးကိုဖလှယ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပ
ါကုံတယ်ဆက်မှုအတင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကိုကိုသားညိုဦးကအမေးမြန်းသွားတာပါရှင် VOA မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ခါမှာတော့ကြိုတင်ကာကွယ်ထားတဲ့ကျမရေးဆိုင်ရအခြေအနေတစ်ခုအကြောင်းနားဆင်ကြရအောင်ပါအယိုးဘွားယောဂါကိုနှောက်ဆက်တွဲဆိုးကျိုးတွေမဖြစ်ပေါ်ခင်မှာကြိုတင်ကာကွယ်ထားတဲ့အကြောင်းဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်အသက်အရွယ်ကြီးရင်လာတာနဲ့အမျှတတိပြုရမယ့်ယောဂါတစ်ခုကတော့အယိုးဘွားယောဂါပဲဖြစ်ပါတယ်အယိုးဘွားယောဂါဟာကမ္ဘာပေါ်မှာအဖြစ်များဆုံးအယိုးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်ကြိုတင်ကာကွယ်ထားဖို့လိုအပ်တယ်လို့သိရပါတယ်ယောဂလက္ခဏာကျွတင်ပြသလိမရှိတဲ့အယိုးပွားယောဂဟာဘလို့လူတွေမှာဖြစ်ပေါ်ခံစားရနိုင်တယ်ဆိုတာကိုဒေါက်တာသစင်သဝင်းကအခုလိုပြောပြခဲ့ပါဗျ
။ကဘာမှာအဓိကအဖြစ်များဆုံးအယိုးယောဂတွေမှာဒီအယိုးပွားယောဂလည်းတစ်ခုပါဝင်ဖြစ်တယ်ပေါ့နော်။အဲသူကတော့အမျိုးသားမအောင်အမျိုးသမီးမအောင်ဖြစ်နိုင်တယ်။အဲအထူးသဖြင့်တော့ဒီသိဆုံးပြီးတဲ့အမျိုးသမီးမှာတော့အများဆုံးဖြစ်ပါတယ်။အဲတခြားကြောင့်အနေနဲ့ဆိုလို့ရှိရင်တော့ကိုယ့်ရဲ့လက်ရှိလူမျိုးပုံစံဆက်ရက်တောက်တဲ့အရက်တောက်တဲ့ကုလလက်ရှောင်မှုနေတဲ့လူတွေပိန်မှုနဲ့လူတွေမှာလည်းအဖြစ်များ
ယောဂလက္ခဏာကျွတင်ပြသလိမ့်မရှိတဲ့အယိုးပွားယောဂကိုနောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ခံစားရမှသာသတိပြုမိကြတယ်လို့ဆိုပါတယ်အယိုးပွားယောဂဖြစ်ပေါ်ခံစားရဖို့အလားအလာရှိတဲ့သူတွေအနေနဲ့အယိုးပွားယောဂရှိမရှိကျွတင်ဆက်သက်စစ်ဆေးပြီးနောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်သတိပြုနေထိုင်သင့်တယ်လို့သိရပါတယ်
အယိုးဘွားယောဂကတော့ကြာတော့တူကဟိုဝန်ရင်ဆိုင်မပြဘူးကျူတင်လက္ခဏာမပြဘူးပေါ့နော်အနေငယ်တမ်းမထိခိုက်တင်ရရုံများနဲ့ဒီကြွက်သားတွေအယိုးရနာကျင်ခြင်းမရှိဘဲနဲ့အယိုးကျိုးသွားနိုင်နေပေါ့နော်အဲ့တော့သူ့ရဲ့ဆိုးကျိုးတွေနဲ့ဆိုလို့ရှိရင်တော့တူကအိပ်ရတဲ့လဲနဲ့အယိုးကျိုးတွေနဲ့နောက်စိတ်ကြောယောဂတွေခံစားရမယ်အိပ်ရနာတွေပေါက်မယ်ပေါ့နော်နောက် quality of life ကြာမယ်ပေါ့နော်ဆိုးကျိုးနေနေတော့အားရရှိပါတယ်တင်ပစုံရောခက်စက်ရောလက်ကောက်အရိုးတွေမှာတော့အများဆုံးကျိုးလွယ်ပေါ့နော်အဲတော့ကိုယ်အနေနဲ့ဒီအယိုးဘွားယောဂဖြစ်နိုင်ခြင်းညာရဲ့အောက်ဆီဂျင်ကပါဝင်နေရဆိုလို့ရှိရင်တော့ဒီအယိုးတက်ကိစားစစ်ဆေးခြင်းဒက်ဆာစကန်လို့ခေါ်တဲ့ဟိုစစ်ဆေးမှုကိုကြိုတင်ပြီးတော့ကြိုတင်ပြီးစစ်ဆေးတင်တယ်ပေါ့နော်
steroid စီးတွေကိုကာလကြာရှည်စားသုံးနေရတဲ့သူတွေနဲ့သွေးဆုံးပြီးတဲ့အမျိုးသမီးတွေဟာအယူပယောဂဖြစ်ပေါ်ခံစားရဖို့အခွင့်အရေးရှိနေတာကြောင့်ကြိုတင်ကာဝယ်ထားဖို့လိုအပ်တယ်လို့သိရပါတယ်
။ဘလိုတွေမှာအထူးသတိထားမယ်ဆိုလို့ရှိရင်တော့အသက်ပုံမှန်အရက်အမြင်ရနေပြီးတော့အရင်နေသွားတဲ့လူတွေမှာအာ45နှစ်မတိုင်ခင်မှာပြုဆောင်သွားတဲ့လူတွေအာမိသားစုမျိုးတွေမှာမျိုးရှိတဲ့လူတွေနောက်ပြီးတော့ steroid လို့ခေါ်တဲ့ဆေးကိုသုံးလတတ်ဖို့တောင်းနေလူတွေမှာဆိုလို့ရှိရင်တော့ဟို dental scan လုပ်ပြီးတော့စစ်ဆေးတင်ပါတယ
်အသေးယောဂါနဲ့သွေးကြိုစီးကြိုယောဂါတွေအပါအဝင်အချို့သောယောဂါတွေကြောင့်လည်းအယူပယောဂါဖြစ်ပေါ်ခံစားရနိုင်တယ်လို့သိရပါတယ်
နာသာရှိအသေးယောဂအဆုတ်ယောဂကြောက်ကဲ့ယောဂအစိတ်တို့အမျိုးစားတဲ့လူနာပေါ့နော်နောက်ကတော့ဟော်မုန်းနဲ့ပတ်သက်တဲ့ယောဂအခြေအနေခန္ဓာကိုယ်ရဲ့ခုခံစနစ်ကြောင့်ဖြစ်ပေါ်နေတဲ့အရိုးရောင်ရချက်ယောဂရဲ့အကြောင်းလည်းဖြစ်စေနိုင်တယ
်အယူပယောဂမဖြစ်ပေါ်စေဖို့နဲ့အယူပယောဂရဲ့နောက်ဆက်တွဲဆူချိုးတွေယွန်းနေစေဖို့အတွက်ဘလို့နေထိုင်စားတော့တဲ့နဲ့ဆိုတာကိုမေ့ကြည့်တဲ့အခါမှာတော့
အမျိုးသမီးနဲ့ဆိုလို့ရှိရင်တော့ဒီဆေးလေးအရက်တောက်တာကိုရှောင်ရှားရမယ်။အဲနောက်ဟိုပုံမှန်လေးကျင်ခန်းတွေလုပ်ပေးရမယ်။နောက်ကယ်ဆီယမ်နဲ့ဗီတာမင်ဒီကျွယ်ဝတဲ့အစာအစာတွေကိုစားပေးရမယ်ပေါ့နော်။အထူးသဖြင့်အသက်ကြီးလူတွေမှာဆိုလို့ရှိရင်တော့လိုအပ်တဲ့ဖြည့်စွက်စာလေးပါစားပေးတင်ပါတယ်။အဲတက်ကြီးလာတဲ့များတော့အနည်းနဲ့အများအယူပယောဂါကိုခံစားလေးရှိပါတယ်။အဲ့တော့အထူးချော်လေးမကြောက်အထူးတတိထားဖို့လိုအပ်တယ်။နောက်အယူပယောဂါဖြစ်နိုင်စေပုံများအုပ်စုတွေမှာပါနေတဲ့လူတွေဆိုလို့ရှိရင်တော့အယူတတိစားစစ်ဆေးခြင်းကိုခေါ်တဲ့
အသက်အရွယ်ရလာတာနဲ့အမျှဖြစ်ပေါ်ခံစားရဖို့အခွင့်အရေးများလာတဲ့ယူပွားယောဂါကိုနောက်ဆက်တွဲဆူချိုးတွေမကြုံတွေ့ရခင်မှာကြိုတင်ဂရုစိုက်ကာကွယ်ထားတဲ့အကြောင်းတင်ပြပို့လိုက်ပါတယ်ကျွန်တော်တန်းတော်ပါ
ကျူတင်ကာကွယ်ထားတဲ့ကျန်းမာရေးဆိုင်ရာအခြေအနေတစ်ခုအကြောင်းကိုတင်ဆက်ပေးလိုက်တာပါရှင်။ VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်။ကျမတို့ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းစီစဉ်ရဲမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုမသိငီထိုက်ကပြောပြပေးပါအောင်ရှင်ပြီးခဲ့တဲ့တရင်ဘက်ကတရကီလုံခြုံရေးတပ်ကပြစ်ချခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှူးတဦးရဲ့ရုပ်အလောင်းကိုပြန်လည်ပို့ဆောင်ပေးနေတယ်လို့တရကီကဒီကနေ့ပြောပါတယ်ရုရှားလေယာဉ်မှူးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတရကီနိုင်ငံကိုတည်ယူခဲ့ပြီးအော်တိုရော့ခရီးရန်ထုံးနှံဆင်လာအတိုင်းဆောက်ရွက်ပါတယ်လို့လည်းတရကီနိုင်ငံချိုင်းဝန်ကြီးအာမက်ဒါဗိုတူဂလူကပြောပါတယ်ရှင်အမေရိကန်ဗဟိုအစိုးရအနေနဲ့တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်ပြီးတရင်အချက်လက်ကောက်ယူစုဆောင်းတဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီရဲ့ကွန်ထရက်တာဝန်ထမ်းဟောင်းအက်ဒဝတ်စနိုဒင်လုပ်ခဲ့တဲ့လျှို့ဝှက်အစီအစဉ်ကိုပိတ်သိမ်းပြီးတဲ့နောက်သဘောထားခွဲလွဲမှုတွေဖြစ်လာပြီးနောက်ဆုံးမှအဲ့ဒီလုပ်ငန်းကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ Metadata မှတ်တမ်းအစီအစဉ်ကြီးကဲဌာနရဲ့လုပ်ငန်းစဉ်မှာပိုးပြီးတင်းကျပ်လုံခြုံတဲ့နည်းလမ်းတွေကိုအစားထိုးသုံးဆွဲလိုက်ပြီးလို့အေဂျင်စီကတောက်ကြံနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်းအနည်းဆုံးလူ18ဦးသေဆုံးပြီးလူ40လောက်ဒဏ်ရာရရှိခဲ့တယ်လို့စီးရီးယားအရေးတက်ကြွလှုပ်ရှားသူတို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရယ်လူစီကားရာဈေးကိုထိမှန်ခဲ့တယ်လို့သတင်းတွေကဖော်ပြထားတဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာအဝေးကအစ်တလီခရိုင်အာရီဟာမြို့မှာထိမှန်ခဲ့တာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗစ်တင်အခြေစိုက်ဆီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့ကပြောတာဖြစ်ပါတယ်။ပုပ်ရဟန်းမင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာအာဖရိကအလဲပိုင်းကိုသွားရောက်ခဲ့ပါတယ်။ပုပ်ဖရန်စစ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးခရစ်ယာန်နဲ့မွတ်စလင်စစ်သွေးချော်တွေရဲ့တိုက်ခိုက်မှုကြောင့်နှစ်နဲ့ချီပြည့်စည်ယိုယွင်းခဲ့ရတဲ့အာဖရိကအလဲပိုင်းအတွက်အပြောင်းအလဲဖြစ်ဖို့မျှော်လင့်ချက်တွေလည်းရှိနေတာဖြစ်ပါတယ်။ တနင်္ဂနွေနေ့နောက်ဆုံးရသတင်းချင်းချုပ်ကိုမသိငီထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆုံဝင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 AM-9:00 AM ထိလိုင်းဒိုမီတာ71.25ရိုးကနေအတန်လွှင့်ပေးခဲ့တာပါဒီကနေ့ည9:00 AM-10:00 AM ထိထုတ်လွှင့်မဲ့စီစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးဝယ်ကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington.